Welcome to the Voice of America in Burmese.
ဒီအန်ရဲ့တွေ့ကင်းဝေးတဲ့မနက်ခင်းဖြစ်ကြပါစေခင်ဗျာ။ VOA American တိုင်းရဲ့2022ခုနှစ်မတ်လ30ရက်အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းလိုမီတာ30 40 48တို့ကနေဓာတ်ရိုက်နားဆင်နေတယ်လို့ VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ကျွန်တော်ညာဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါ။ရှမ်းပြည်မြောက်ပိုင်းမှာတိုက်ပွဲတွေပြင်းထန်နေပါတယ်။ဒေသခံတဦးကတော့အခြေအနေတွေကိုအခုလိုပြောပါရစေ
။ဒီပန်းလုံးထက်ကိုစက်တရရောက်လာတော့အဲ့ဒီကြီးရသူကြီးရသားတွေအကြောင်းပြီးတော့ဆက်ပြေးကြတာဆက်ပြေးပြီးနောက်ပိုင်းမှာအဲ့ဒါလက်နဲ့ကြီးတွေပါရှာတာပေါ့အဲနတ်တန်တွေရှာတာပေါ့ည9နာရီလောက
်ဒီအကြောင်းသတင်းပေးပို့ချက်တွေကိုအရင်ဆုံးနားဆင်ရဖို့ရှိသလိုဒီမြန်မာနိုင်ငံမှာနေစဉ်နဲ့အမျှအကာအကွယ်မင့်နေတဲ့ဆန္ဒပြပြည်သူတွေကိုစစ်တပ်ရဲ့ဖိနှိပ်မှုတွေနဲ့ပတ်သက်ပြီးတိုင်းသားလက်နက်ကင်တပ်ဖွဲ့တွေကအကာအကွယ်ပေးဖို့သပိတ်ကော်မတီတစ်ခုကတောင်းဆိုလိုက်တဲ့အကြောင်းတင်ပြမှာဖြစ်သလိုမြန်မာနိုင်ငံနဲ့အမေရိကန်ကြားကုန်သွယ်ရေးအခြေအနေတွေယာယီရပ်ဆိုင်းလိုက်တဲ့အပေါ်မှာသုံးသက်ချက်တွေကိုလည်းတင်ပြပေးဖို့ရှိပါတယ်။နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရအောင်မှာပါ။အခုရင်ဆုံးတော့ထိပ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုအောင်မြတ်သူတို့ကြောပြပေးပါအောင်ဗျာ
။မြန်မာနိုင်ငံမှာအာဏာသိမ်းထားတဲ့စစ်တပ်အနေနဲ့တပ်ဖြတ်နှိမ်မှုတွေဆန္ဒပြပြည်သူတွေအပေါ်မှာဖိနှိပ်မှုတွေကိုရပ်ပစ်ဖို့အတွက်ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကတနင်္လာနေ့မှာတောင်းဆိုလိုက်ပါတယ်
။ My message to the military is very simple. Stop the killings. Stop the repression of the demonstrations.
တပ်ဖြတ်မှုတွေကိုရပ်ပစ်ပါ။ဆန္ဒပြမှုတွေအပေါ်မှာဖိနှိပ်မှုတွေကိုရပ်ပစ်ပါ။နိုင်ငံရေးအချင်းသားအားလုံးကိုပြန်ပြီးလွှတ်ပေးပါ။နောက်ပြီးတရားဝင်ရွေးကောက်တင်မြှောက်ခံရသူတွေကိုအာဏာပြန်ပြီးအနှင်းပါဆိုတာပါပဲလို့ပြောသွားတာပါမြန်မာနိုင်ငံမှာစနေနေ့ကကြာရောက်တဲ့တမတော်နေ့မှာစစ်တပ်ရဲ့လှုပ်ဆောင်မှုတွေကတိုက်ကိုဆိုးရတဲ့အတွက်ပြင်းပြင်းထန်ထန်ရှုတ်ချလိုက်ကြောင်းလည်းဒါဟာလုံးဝလက်ခံနိုင်စရာမရှိဘူးလို့လည်းပြောပါတယ်လူအများပြားကိုတတ်ဖြတ်ခဲ့တယ်လို့နိုင်ငံရေးအချင်းသားအားလုံးကိုပြန်ပြီးလှုပ်ပေးဖို့တောင်းဆိုချက်ကိုရောမြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်လျှောက်ဖို့တိုက်တွန်းချက်ကိုပါမြန်မာစစ်တပ်ကနေညှင်းပယ်နေတာကြောင့်နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့မြန်မာနိုင်ငံရဲ့အခြေအနေပြောင်းလဲသွားအောင်ဂုရဲပို့ပြီးခိုင်ခိုင်မာမာတန်တိထန်ချလှုပ်ဆောင်ဖို့လိုနေတယ်လို့လည်းပြောပါတယ်။မြန်မာနိုင်ငံအခြေအနေဟာတိုက်ကိုစိုးရင်စရာကောင်းနေတယ်လို့ဖြစ်နေတဲ့ကိစ္စရဲ့အများပြားအတွက်ပြန်ပြောင်းဖို့မလွယ်တဲ့ပုံပေါ်နေပေမဲ့လက်မြောက်အရှုံးမပေးဖို့နဲ့နိုင်ငံတကာအတိုင်းအဝိုင်းကလည်းဂုရဲပို့ပြီးစီစီလုံးလုံးဝိုင်းဝန်းပံ့ပိုးကြဖို့လည်းတန်ကြားခဲ့ပါတယ်။မြန်မာစစ်တပ်ကအရှင်အနာဆန့်ကျင်ဆန္ဒပြနေတဲ့ပြည်သူအများပြားကိုတတ်ဖြတ်နေတဲ့အတွက်အမေရိကန်အစိုးရကရှုံချကြောင်းသမရအင်ဂျူပြောခွင့်ရဂျန်ဆာကီကတနင်္လာနေ့သတင်းစာရှင်းလင်းပွဲမှာပြောကြားလိုက်ပါတယ
် We condemn this abhorrent violence against the Burmese people. Their Burmese junta continues to use lethal force against its own people.
မြန်မာပြည်သူတွေပေါ်မှာစစ်တပ်ရဲ့ဆက်ဆုပ်ပွဲအကြမ်းဖက်မှုတွေအတွက်အမေရိကန်အစိုးရကရှုံချပါတယ်မြန်မာစစ်အာဏာရှင်ဟာသူ့ပြည်သူတွေပေါ်မှာအသက်သေးစေတဲ့အထိအင်အားသုံးနှိမ်နှင်းမှုတွေဆက်ပြီးလုပ်နေတာတွေ့ရပါတယ်မကြခင်ကပဲကလေးငယ်တွေပါအသက်ခံနေရတာကိုကြည့်ရင်စစ်အာဏာပိုင်တွေရဲ့ဆိုးရတဲ့ကြောက်မဲ့ဖွယ်သဘောတဘာဝကိုတွေ့နိုင်ပါတယ်လို့ပြောသွားတာပါအခုလိုမြန်မာစစ်တပ်ဘက်ကလှုပ်ဆောင်နေမှုတွေနဲ့ပတ်သက်ပြီးအမေရိကန်အစိုးရကပြင်းပြင်းထန်ထန်ရှုံချထားပါတယ်ငြင်းချစွာဆန္ဒပြပြည်သူတွေကိုအကြမ်းဖက်ဖြိုခွဲနေတာနဲ့လူခွင့်ရေးဆိုင်ရာချိုးဖောက်မှုတွေကျူးလွန်နေသူတွေအတွက်သူတို့ကျူးလွန်မှုအတွက်ပြန်လည်ပေးဆပ်ရမယ်လို့လည်းသမရအင်ဂျူပြောခွင့်ရဂျန်ဆာကီကထပ်မံပြောကြားခဲ့ပါတယ်အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်သနီဘလင်ကင်ကလည်းမြန်မာနိုင်ငံမှာစစ်တပ်နဲ့ရဲတွေဆန္ဒပြပြည်သူတွေကိုတပ်ဖြတ်မှုပေါ်အမေရိကန်ပြည်ထောင်စုအနေနဲ့တုံ့နှုတ်ခြောက်ခြားကြောင်းနဲ့စစ်တပ်ရဲ့အကြမ်းဖက်အုပ်ချုပ်မှုကိုတတိပြောင်မြောက်တဲ့မြန်မာပြည်သူတွေလက်မခံတာကြောင့်မြန်မာစစ်တပ်အနေနဲ့အာဏာဆွန့်ပြီးအရသာစုအကိုအာဏာပြန်အပ်ဖို့စနေနေ့ကပဲပြောကြားခဲ့တာပါမြန်မာနိုင်ငံမှာအာဏာသိမ်းထားတဲ့စစ်တပ်ကရန်ကုန်၊ဒဂုံမြို့တဲ့တောင်ပိုင်းနဲ့တခြားနေရာတွေမှာအကြမ်းဖက်မှုတွေကိုချက်ချင်းရပ်တန့်ဖို့အတွက်ရန်ကုန်ရှိတဲ့တန်ယုံကနေတရင်ထုတ်ပြန်ပါတယ်ဒါအပြင်အရေးပေါ်ဆေးအဖွဲ့တွေကယ်ဆယ်ရေးအဖွဲ့တွေကိုမဟန့်တားဖို့အသွာအလာတွေလုံနိုင်အောင်လမ်းဖွင့်ပေးဖို့လည်းတောင်းဆိုလိုက်ပါတယ်။တနင်္လာနေ့ညဘက်မှာဒဂုံမြို့တက်တောင်ပိုင်းမြို့နယ်ကပြည်သူလူထုပေါ်မှာစစ်တပ်နဲ့လုံခြုံရေးတပ်ဖွဲ့တွေကစစ်မြေပြင်သုံးလက်နက်ကြီးတွေအုံပြုပြီးတော့တိုက်ခိုက်နေတာသိရကြောင်းနဲ့ဒီအတွက်စိုးရင်ကြောင်းရန်ကုန်ရှိရင်တန်ယုံကမကြသေးခင်ကပဲတန်ယုံ Facebook ကနေသတင်းထုတ်ပြန်ခဲ့တာပါ။တေဆုံးသူအများပြားရှိနေပြီးဒဏ်ရာသူတွေကိုကယ်ဆယ်ကုသခွင့်မပေးဘဲ အရေးပေါ်ဆေးဖွဲ့တွေကယ်ဆယ်ရေးဖွဲ့တွေမဝင်နိုင်အောင်ပိတ်ထားတာကိုသိရတဲ့အတွက်များစွာတုံ့နှောက်အကြောင်းလည်းဖော်ပြထားပါတယ်။မြန်မာနိုင်ငံမှာအာဏာသိမ်းထားတဲ့စစ်တပ်နဲ့ရဲတွေကအရတားပြည်သူတွေအပေါ်မှာမျက်ကမ်းလိုရမ်းပြီးတပ်ဖြတ်အကြမ်းဖက်မှုတွေကျူးလွန်နေတယ်လို့ပြင်းထန်နိုင်ငံခြားရေးဝန်ကြီးယွန်နီဖ်လိုသဒရီယန်ကတနင်္လာနေ့မှာကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်။မြန်မာစစ်တပ်ဟာစနေနေ့မှာအသက်သက်ငယ်တဲ့ကလေးငယ်တွေပါဝင်လူပေါင်း100ကျော်ကိုတပ်ဖြတ်ခဲ့တာဖြစ်ပြီးဒါဟာကိုယ့်ပြည်သူကိုကိုယ်ပြန်တက်နေတာမျိုးဖြစ်ပြီးဘာကိုမှမမြင်တော့ဘဲလူသက်အကြမ်းဖက်မှုကိုကျူးလွန်လိုက်တာဖြစ်ကြောင်းလည်းပြောပါတယ်။မြန်မာစစ်တပ်နေနဲ့တပ်ဖြတ်မှုတန်တရားကိုအဆုံးသတ်ပြီးနိုင်ငံရေးကျင်းသားအလုံးကိုချွင်းချက်မရှိပြန်ပြီးလှုပ်ပေးဖို့လဲပြင်းထန်နိုင်ငံခြားရေးဝန်ကြီးကထပ်မံတောင်းဆိုလိုက်ပါတယ်။စနေနေ့တရက်ထဲမှာရင်တည်ဆုံးခဲ့ရတဲ့ဆန္ဒပြပြည်သူက100ကျော်ရှိနေပြီဖြစ်ပြီးမြန်မာစစ်တပ်ဖေဖော်ဝါရီ1ရက်အာဏာသိမ်းခဲ့ခြင်းကစပြီးအခုချိန်ထိအရတားပြည်သူ910ကျော်ဟာစစ်တပ်နဲ့ရဲတွေဖြိုခွင်းမှုကြောင့်တည်ဆုံးခဲ့ရပြီဖြစ်ပါတယ်။တနင်္လာနေ့မှာလည်းဆန္ဒပြပြည်သူထောင်နဲ့ချီပြီးဆန္ဒပြခဲ့ကြတာဖြစ်ပြီးတနင်္လာတရက်ထဲမှာတင်တည်ဆုံးရသူက14ယောက်ရှိနေပါတယ်။တည်ဆုံးရသူတွေထဲမှာရန်ကုန်တောင်တကုန်းမှာတင်တည်ဆုံးရသူက10ဦးရှိနေပါတယ်။တောင်တကုန်းကဆန္ဒပြသူတွေကိုတနင်္လာနေ့မှာစစ်တပ်နဲ့ရဲတွေဘက်ကလက်ပစ်ဗုံးတွေအပါအဝင်ခြေဆံအစ်စ်တွေနဲ့အကြမ်းဖက်ဖြိုခွင်းမှုတွေရှိခဲ့ပါတယ်။တဝဲဘက်မှာတော့ရာနဲ့ချီတဲ့ဒေသခံတွေတနင်္လာနေ့မှာလည်းဆက်ပြီးဆန္ဒပြနေကြတာပါရန်ကုန်မန္တလေးမြကြီးနားကလေးမြင်းချံမော်လမြိုင်ဘိတ်တဝဲအပါဝင်မြန်မာနိုင်ငံမြို့ဟာအတော်များများမှာတနင်္လာနေ့ကဆက်ပြီးဆန္ဒပြမှုတွေရှိခဲ့တယ်လို့အာဏာပိုင်တွေဘက်ကလည်းဆက်ပြီးအကြမ်းဖက်ဖြိုခွဲနေတာပါမြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့တဲ့ February 1ရက်ကနေ March 29ရက်နေ့အထိစစ်အာဏာဆန့်ကျင်ဆန္ဒပြသူစုစုပေါင်း910တည်ဆုံးခဲ့ပြီလို့နိုင်ငံရေးကြေညာများကူညီဆောင်ရှောက်ရေးတင်ကသတင်းထုတ်ပြန်ပါတယ်။ဒီရေအတွက်ဟာ AAPBB ကကောက်ယူထားတဲ့အတည်ပြုနိုင်သူအရေအတွက်ဖြစ်ပြီးတည်ဆုံးရသူဦးရေဟာဂုရေပိုးပြီးတိုးလာနိုင်တယ်လို့လည်းပြောပါတယ်။မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေတိုးလာနေတဲ့အတွက် Britain နိုင်ငံသားတွေမြန်မာနိုင်ငံတွင်းကနေတက်နိုင်တယ်ပြန်အမြန်ဆုံးပြန်ပြီးထွက်သွားတယ်လို့ရန်ကုန်ဗြိတိန်တန်ယုံကတနင်္လာနေ့မှာသူ့နိုင်ငံသားတွေကိုသတိပေးချက်ထုတ်ပြန်လိုက်ပါတယ်။မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေရပ်သွားအောင်နဲ့ဒီမိုကရေစီပြန်ရအောင်ဗြိတိန်တန်ယုံကဆက်ပြီးအကူအညီတွေပေးနေမှာဖြစ်ကြောင်းလည်းတန်ယုံကပြောပါတယ်။ဒါဟာစနေနေ့ကတော်လှန်ရေးနေ့ဖြစ်နေမြန်မာပြည်သူတွေကအာဏာသိမ်းထားတဲ့စစ်တပ်ကိုဆန္ဒပြမှုကိုစစ်တပ်နဲ့ရဲကပြစ်ခတ်နှိမ်နင်းတဲ့အတွက်တရက်ထဲလူပေါင်း114ယောက်ထက်မနည်းတေဆုံးခဲ့ရတဲ့နောက်အခုလိုသတိပေးချက်ထုတ်ပြန်လိုက်တာပါ။ဗြိတိန်နိုင်ငံခြားရေးဝန်ကြီးဒိုမနစ်ရက်ကလည်းမြန်မာစစ်တပ်ရဲ့ကလေးငယ်တွေအပါအဝင်လက်နက်မဲ့ပြည်သူတွေကိုစစ်နေနဲ့တပ်ဖြတ်ခဲ့တဲ့လုပ်ရဟာအာဏာသိမ်းထားသူတွေရဲ့အောက်တန်းချမှုကိုထပ်မံပြတာရရောက်ကြောင်းပြောဆိုခဲ့တယ်လို့စစ်တပ်နဲ့ရဲတွေရဲ့လက်နက်မဲ့ပြည်သူကိုပြစ်ခတ်နှိမ်နင်းမှုတွေဟာသူတို့အတွက်အဆက်ရစရာဖြစ်ကြောင်းရန်ကုန်ဗြိတိန်တန်ယုံကအသံမကြီးဒန်ချက်ကလည်းပြောကြားခဲ့ပါတယ်။နော်ဝေနိုင်ငံခြားရေးဝန်ကြီးဌာနကလည်းမြန်မာနိုင်ငံမှာအကြမ်းဖက်မှုတွေတိုးလာတဲ့အတွက်သူ့နိုင်ငံသားအလုံးမြန်မာနိုင်ငံကနေပြန်ပြီးထွက်ခွာဖို့တိုက်တွန်းလိုက်ပါတယ်မြန်မာနိုင်ငံထဲမှာတယ်လီနော့ဆက်သွယ်ရေးကုမ္ပဏီမှာအလုပ်လုပ်နေသူနော်ဝေနိုင်ငံသား2ဦးရှိနေပြီးသူတို့ကိုနော်ဝေနိုင်ငံခြားရေးဝန်ကြီးဌာနကနေခီးတွားသတိပေးချက်အတွက်အကြောင်းကြားထားတယ်လို့ Reuters သတင်းဌာနကပြောပါတယ်
ဒီရီအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိပိုင်းဒိုမီတာ24 kHz 12.13 ညပိုင်းဒိုမီတာ40 kHz 9413ညပိုင်းဒိုမီတာ51 kHz 5895နဲ့ပိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA အမေရိကန်တန်ကအင်္ဂါနေ့မနက်ခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်ဒီကြောင်တိုက်ခိုက်မှုတွေကြောင့်ထွက်ပြေးလာကြတဲ့မြန်မာဒုက္ခသည်2000ကျော်အားပြန်မောင်းထုတ်ခဲ့တဲ့ဆိုတာကိုထိုင်းအာဏာပိုင်တွေကညှင်းဆုပ်လိုက်ပါတယ်။စစ်စခန်းတစ်ခုအားကရင်တိုင်းဒေသလက်နက်ကန်တပ်တွေကပြီးခဲ့တဲ့အပတ်ကတိုက်ခိုက်ပြီးနောက်စစ်တပ်ဘက်ကဂျက်တိုက်လေတွေကိုအသုံးပြုပြီးနေဆက်ကြီးရွာတွေကိုတိုက်ခိုက်လာတာမို့လူထောင်ချီထွက်ပြေးနေကြရတာဖြစ်ပါတယ်။ဘာမာကမ်ပိန်း UK အဖွဲ့ကမက်ဖာမာနာကရိုက်တာသတင်းထားကိုပြောတာကတော့မြန်မာဘက်အချမ်းကအီသူထစခန်းကိုလူထောင်နဲ့ချီပြီးတော့အတင်းကျပ်ပြန်ကန်နေလို့ဆိုပါတယ်။ကရင်ရွာသားတွေရိုက်ကူးထားပြီးရိုက်တာသတင်းကပြတာတဲ့ဗီဒီယိုထဲမှာတော့ဒုက္ခသည်တွေလေပေါ်တက်နေတာကိုထိုင်းစစ်သားတွေကစောက်ကြကြည့်ရှုနေတာကိုတွေ့ရပါတယ
်။ဟဲ့ဘာငါကီလာလေးတက်စုပါစားပါနော်။ညွန်တော့က
ဲ။ရောက်ဆောင်ခဲ့အုတ်ချွေရီမူထိုက်ချီဂျန်ဒလီယောင်ကတော့ဒုက္ခသည်တွေကိုပြန်မမောင်းထုတ်ဘူးလို့သတင်းတောက်တွေကိုပြောဆိုသွားခဲ့ပါတယ်။ သူတို့ဟာမက်ဆရီယန်နဲ့ဆော့မွိုင်းခရိုင်ရဲ့အစွန်ဖျားဒေသတွေမှာဘေးကင်းစွာနဲ့ရောက်ရှိနေကြတယ်လို့ထိုင်းပြည်တွင်းသတင်းဌာနကဖော်ပြကြပါတယ်။ COVID-19 ကိုဖြစ်ပွားစေခဲ့တဲ့ဗိုင်းရပ်စ်ရဲ့ရင်းမြစ်ကိုလိလစုံစမ်းခဲ့တဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO အနေနဲ့ရာသီတွေနဲ့ပတ်သက်ပြီးတော့သတင်းပေါက်ကြားမှုတွေရှိနေပေမဲ့လည်းတခြားသောဖြစ်နိုင်ခြေတွေအများကြီးကျန်နေသေးပြီးထပ်ပြီးလိလဖို့လိုမယ်လို့ဆိုပါတယ်
။But as I have said,all hypotheses are on the table. ကျွန်တော်ပြောရဲဆိုရင်
ခြားသောပြဿနာကြီးတွေအများကြီးကျန်နေပါသေးရဲ့။နောက်ထပ်လေ့လာမှုတွေဆက်လုပ်ဖို့အများကြီးမြင်တွေ့ရပါတယ်။ဒီအစီအစဉ်ကစားနဲ့ပတ်သက်ပြီးနောက်ထပ်သုံးသပ်ချက်တွေနဲ့နားလည်ထားတာတွေကိုအများကြီးပြောစရာရှိပါတယ်။တခြားသောပြဿနာကြီးတွေအများကြီးကျန်ပါသေးရဲ့။ဒါပေမဲ့ခုနေ့ကမှာတော့နောက်ထပ်လေ့လာချက်တွေလုပ်ဖို့လိုအပ်ပါတယ်လို့ WHO ကြီးကတက်ဒရိုအက်ဒနွန်ဂါဘရီယယ်စ်ကပြောဆိုသွားတာပါ။လင်းနှုန်းကနေလူကိုဗိုင်းရပ်စ်ကူးစက်ရမှာအခြားသောဒိဋ္ဌိဆန်ကတစ်ဆင့်ကူးစက်ဖို့များပြီးတကွဲကတစ်ဆင့်လူတွေစီကိုကူးစက်သွားတာမျိုးကအလွန်မင်းဖြစ်နိုင်ခြေနဲ့တယ်လို့ပူတွဲစုံစမ်းမှုကဆိုပါရယ်ဂျနီဗာမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာ WHO အကြီးအကဲ Gabriel Sess ကအဖွဲ့ရဲ့ကျွမ်းကျင်သူတွေစီကိုပုံမှန်ပေးဖို့တဲ့အစီရင်ခံစာတွေကိုရရှိကြောင်းအင်္ဂါနေ့မှာပြောကြားသွားခဲ့ပါတယ်ဒီနေ့အစောပိုင်းမှာ WHO အဖွဲ့ကြီးကတရုတ်နိုင်ငံစီကို virus ရဲ့မူရင်းစနစ်ကိုလေ့လာဖို့နိုင်ငံတကာအဖွဲ့တစ်ခုကိုဆွေးနွေးခဲ့တာဖြစ်ပါတယ်တရုတ်နိုင်ငံကခွင့်ပြုသလောက်ပဲသူတို့ကြီးစုခွင့်ရရှိခဲ့တယ်လို့လည်းဝေဖန်သူတွေကဆိုပါတယ်မနစ်ကရဲပန်းစီစဉ်တည်ဆုံသွားခဲ့ရတဲ့လူမဲမျိုးသား Joe Flight ဘယ်လိုတည်ဆုံခဲ့ရလဲဆိုတာနဲ့ပတ်သက်ပြီးနှစ်ဖက်ရှိနေရာတီးတသာကွဲလွဲတဲ့အမြင်တွေကိုဂျူရီလူကြီးတွေရှေ့မှာရှောက်လဲခဲ့ကြပါတယ်။ပြည်နယ်တရလိုရှေ့နေ Jerry Blackwell ကတော့ Minneapolis ကရဲရာရှိ Dad Coven ကိုလူသက်မှုနဲ့ဆွဆွဲထားပြီး Flight ရဲ့လေဘင်းကိုဒူးနဲ့6မိနစ်ကြာအောင်ထောက်ထားတာဟာမလိုအပ်ဘဲနဲ့အင်အားအလွန်ကျွံသုံးဆွဲခဲ့တယ်လို့တရားရုံးမှာထွက်ဆိုထားပါတယ်။ဂျူရီလူကြီး12ဦးရှေ့မှာမှာထွက်ဆိုရမှာ Flight အနေနဲ့အကာအကွယ်မဲခဲ့ပြီးခုခံမှုလည်းမရှိတော့ဘူးလို့ဆိုပါရယ် Flight အနေနဲ့အသက်မရှူနိုင်ကြောင်းတက်တလဲလဲပြောထားတဲ့ video file ကိုလည်းအဓိကသက်သေအနေနဲ့ဂျူရီလူကြီးကိုပြသခဲ့ပါရယ်တေကန်ရှေ့နေ Eric Nelson ကတုံ့ပြန်ပြောဆိုရမှာတော့ Derek Coven ကသူ့လုံသက်16နှစ်ကာလမှာလေ့ကျင့်လာတဲ့အတွေ့အကြုံတွေအတိုင်းအတိအကျလုံဆောင်ခဲ့တာဖြစ်တယ်လို့ဆိုပါရယ်စီးပညာသက်သေတွေအရ Flight ရဲ့ level ကိုပြီးထားလို့တည်သွားတယ်ဆိုတဲ့လက္ခဏာမျိုးမတွေ့ရဘူးလို့လည်း Nelson ကထွက်ဆိုထားပြီးသူရဲ့သွေးတိုးယောဂအခံနဲ့မူရစ်ဆေးသုံးဆဲမှုတို့ကြောင့် flight တည်ဆုံးခဲ့ရတယ်လို့ပြောဆိုပါရယ်6ရက်အကြာစူအက်တူမြောင်းနဲ့ပိတ်မိနေခဲ့တဲ့ကြီးမားတဲ့ကုန်သင်္ဘောကြီး Ever Given ကို80ရာခိုင်နှုန်းလမ်းကြောင်းမှန်ပြန်တက်ပြလိုက်နိုင်ပြီလို့တူမြောင်းအရာရှိတွေကဒင်းလာနေမှာပြောပါရယ်ဒင်းလာနေနှောင်းပိုင်းဒီရတက်လာတာနဲ့လမ်းကြောင်းမှန်အတိုင်းဆွဲသင်္ဘောတွေနဲ့ဆွဲမဲ့လုပ်ငန်းစဉ်တွေကိုပြည်ပြည်ဝဝပြန်လည်စတင်တော့မှာဖြစ်တယ်လို့ဒင်းတော်တွေကပြောပါရယ်မက်စလာ23ရင်းတွေကလေပြင်းမိပြီးမီတာ400ရှည်လျားတဲ့သင်္ဘောကြီးဟာတူမြောင်းရဲ့တောင်ဘက်ပိုင်းမှာကံလန်ပိတ်မိနေကြတာမို့ဥရောပနဲ့အာရှအကြားအတူဆုံးရေချောင်းလမ်းကိုပိတ်ဆို့စေခဲ့တာပါပုံမှန်အတိုင်းကိစ္စရပ်တွေကိုပြန်လည်ထိန်းသိမ်းနိုင်ခဲ့ပြီလို့အီဂျစ်သမ္မတအဗ်ဒယ်ဖတ်တာအစစီကပြောဆိုပြီးတော့အီဂျစ်ဘက်အချမ်းကတော့သူတို့ဘက်ကကုန်သွယ်ရေးလမ်းကြောင်းတွေကောင်းသွားပြီဖြစ်ကြောင်းကမ္ဘာကြီးကိုအသေးချာပြောပြခြင်းနဲ့လို့ဆိုပါတယ်ပင်လယ်နီနဲ့မြေထဲပင်လယ်ကိုဆက်သွယ်ထားခဲ့တဲ့အထူးရေလမ်းကြောင်းကိုတပတ်နီးပါးပိတ်ဆို့သွားခဲ့ရပြီးအခုတော့ပုံမှန်ပြန်ဖြစ်သွားတာဖြစ်ပါတယ်။ပြီးခဲ့တဲ့တနင်္ဂနွေနေ့အထိသင်္ဘောစီးရေ360ကျော်ကလည်းတူမြောင်နဲ့ဝင်ရောက်ဖို့စောင့်ဆိုင်နေခဲ့ရပါတယ
်။အင်္ဂါနေ့မနေ့ကင်း VOA ရဲ့ထိပ်တန်းရောက်မြန်မာနိုင်ငံကသတင်းတွေကိုဒေါက်ကင်မျိုးသက်နဲ့ကိုအောင်မြတ်သူတို့ပြောပြခဲ့ကြတာပါခင်ဗျာတော်ရစင်နေအခုနားဆင်နေရတဲ့ VOA အစီအစဉ်တွေကို Facebook စာမျက်နှာကထုတ်လွှင့်နေတာအပြင် Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းကျွန်တော်တို့ထုတ်လွှင့်နေတဲ့ဒီပိုင်းနဲ့ထဲမှာပဲတိုက်ရိုက်သွားရောက်နားဆင်နိုင်ပါတယ်အခုတော့သတင်းပေးပို့ချက်နဲ့ဆက်သွယ်မေးမြန်းချက်တွေကိုဇက်တိုက်ဆိုသလိုတင်ဆက်ပါမယ်ရှမ်းပြည်နယ်မြောက်ပိုင်းနံပါတ2မြို့နယ်အတွင်းတိုင်းသားလက်နက်ကိုင်တပ်ဖွဲ့တွေကြားတိုက်ပွဲပြင်းထန်နေပြီးရဲသားတိုက်ဆုံတာတွေရှိနေသလိုရာချီတဲ့စစ်ရှောင်တွေဘေးလွတ်ရာကိုတိမ်းရှောင်နေကြရပါတယ်။တရုတ်မြန်မာနယ်စပ်မူဆယ်နမ်ခန်းကြောင်မဲဘက်မှာလည်းအခြေအနေတွေတင်းမာနေတဲ့အကြောင်းမြန်မာပြည်ကပေးပို့လာတဲ့သတင်းကိုတော့မတ်ဆုမြတ်မွန်ပြောပြမှာပါ
။တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေကြားမှာနယ်မြေစိုးမိုးရေးအတွက်အပြင်းထန်အားပြိုင်နေရမှာဒီရက်ပိုင်းမှာတော့နမ်တူမြို့နယ်အတွင်းလက်နက်ကိုင်ရှမ်းပြည်တောင်ပိုင်း RCSS SSC ကတစ်ဖက်လက်နက်ကိုင်ရှမ်းပြည်မြောက်ပိုင်းအဖွဲ့ SSPP SSC နဲ့တအန်းပလောင် TNLA ပူးပေါင်းတပ်တွေကတစ်ဖက်တိုက်ပွဲတွေပြင်းထန်နေပါတယ်။နမ်တူမြို့နယ်ပင်လုံကျေးရွာမှာနှစ်ရက်ဆက်တိုက်တိုက်ပွဲဖြစ်ပွားနေပြီးတော့ရာနဲ့ချီတဲ့ပြည်သူတွေတိမ်းရှောင်နေကြရတယ်လို့ဒေသခံတယောက်က VOA မြန်မာပိုင်းကိုအခုလိုပြောပါတယ်
။ပေါ်မနေ့ကမနက်ပိုင်းအနေစဖြစ်တာပေါ့။ဒီပန်းလုံးထက်ကိုတက်တရာရောက်လာတော့အဲဒီကြီးရသူကြီးရသားတွေအကြောက်ပြီးတော့ဖြတ်ပြေးကြတာဖြတ်ပြေးပြီးနောက်ပိုင်းမှာ ada lene ji de ga cha ra bo na tan ni cha ra bo nya 9 nai law jao de chin ma do di man chan phong ji chang a nau phae sa ain thong long sa pi do mi lang ra bo sa pi do mi lang wa ra thao long lo phit taw ada ne dukkha de ya mo ti phae sa pan de ji yang si da le 300 law si de ho ke di o phae sa le 300 law si de ada mai mu phae ga le
ပြရတော့လောက်ရှိတယ်ပိုင်းတော့900လောက်ရှိတာပေါ့ဒီနေ့ခုနေ့တွေတော့ငါဖြစ်ခဲ့တဲ့တိုက်ပွဲတွေမှာပန်လုံရွာသူအမျိုးသမီးတယောက်လက်နက်ကြီးထိမှန်ခဲ့ရမှာဒီကနေ့လာရှိုးစေယုံမှာကွယ်လွန်သွားကြောင်းလဲသူကပြောပါတယ်မင်းရဲ့အစီအစံကြီးတယ်လို့ဒီနေ့သိရတယ်ဖုန်းဆက်လာလို့လဲအာခုနကပဲဖုန်းသွားတယ်လို့ပြောတယ်လာရှိုးစေယုံမှာမလား
23ရက်နေ့တုန်းကလဲကြောင်မဲမြို့နယ်နဲ့တီဘောမြို့နယ်တွေဘက်မှာဒီလက်နက်ကိုင်အဖွဲ့တွေတိုက်ပွဲတွေဖြစ်ခဲ့ပါသေးတယ်။တခါဒီမူဆယ်မြို့နယ်ဆယ်မိုင်လောက်ကွာတဲ့နံပေါ်ချောင်းမှာတော့တပ်မတော်နဲ့
MDAA ကိုကန့်တက်တွေနဲ့အစိုးရတက်တွေကြားမှာတိုက်ပွဲဖြစ်ခဲ့တာကြောင့်အနီးအနားရွာကလူညာလောက်နမ်ခမ်းမျိုးမှာတင်းချောင်းနေကြရရတယ်လို့နမ်ခမ်းကကယ်ဆယ်ရေးအဖွဲ့ဝင်တယောက်ကပြောပြပါရယ်။အဲ့မှာပြည်လုံးဖြစ်တယ်၊ညလူဖြစ်တယ်နော်။ရွာလူတွေအဆစ်ရှောင်းလာတာပေါ့နော်။ကျွန်တော်တို့ဒီမှန်ကောင်းတယ်။အဆစ်ရှောင်းလာတာမှန်တမ်းရယ်၊မှန်ကောင်းရယ်၊မှန်ကောင်းရယ်ပုံရပါပေါ့။ခုချ
ောင်းဆစ်ရှောင်း600လောက်ဟာတလကျော်တဲ့အထိနေရက်မပြောင်းနိုင်ကြသေးပါဘူး။ဒီဘောမျိုးပေါ်တိတ်ဆောင်လာတဲ့ဆစ်ဘဲဒုက္ခတွေအများစုကတော့နေရက်ကိုပြောင်းကုန်ကြပါတယ်။ကြောင်ဘဲမျိုးနယ်ထဲမှာဘေးလွတ်ရာတိတ်ဆောင်နေကြရတဲ့ဆစ်ဘေးရှောင်တွေဟာမျိုးပေါ်ဆန္ဒပြပွဲတွေကြောင့်အခုအညီအထောက်အပံ့တွေမရရှိပဲစားရေးတောက်ရေးအခက်အခဲတွေကြုံနေကြရပါတယ်ရှင်
။မဆူမြတ်မွန်ပြောပြသွားတာပါခင်ဗျာ။မြန်မာနိုင်ငံမှာအကာအကွယ်မဲ့နေတဲ့ဆန္ဒပြပြည်သူတွေပေါ်အာနာသိစစ်တပ်ကမတရားဖိနှိပ်ပစ်ခတ်နေတာကြောင့်လက်နက်ကင်အဖွဲ့အစည်းတွေကအလုံးကပြည်သူတွေကိုစူပေါင်းကာကွယ်စောင့်ရှောက်ပေးဖို့လူမျိုးပေါင်းစုံအထွေထွေသပိတ်ကော်မတီ GSCN ကတိုင်းဒါလက်နက်ကင်အဖွဲ့တွေကိုအိတ်ဖွင့်ပေးစာပေးပို့လိုက်ပါတယ်။ဒါဟုတိုင်းဒါအဖွဲ့တွေဘက်ကဘယ်လိုတုံ့ပြန်ကြပါသလဲ။ရန်ကုန်ကလာတဲ့သတင်းကိုတော့မန်းအင်ဂျင်နိုင်ကပြောပြမှာပါ။
ဆရာနာသိအုပ်ချုပ်နေတာကိုပြည်သူတွေကအကြမ်းမဖက်တဲ့နည်းနဲ့ဆန္ဒဖော်ထုတ်ကန့်ကွက်နေကြပေမဲ့စစ်ကောင်စီဘက်ကဆန္ဒပြသူတွေအပေါ်တပ်ဖြတ်မှုတွေအရှိန်မြင့်လာတဲ့အတွက်အကာအကွယ်မဲ့ပြည်သူတွေရဲ့အသက်အိုးအိမ်စီးစိမ်ကိုစူပေါင်းကာကွယ်စောက်ရှောက်ပေးဖို့ကချင်ကယားကရင်ချင်းမွန်ရခိုင်ရှမ်းစတဲ့ဒေသအသီးသီးကလူမျိုးစုလက်နက်ကိုင်အဖွဲ့16ဖွဲ့ကို GSCN ကမက်လ28ရက်နေ့ကအိတ်ဖွင့်ပေးစာပေးဖို့ပန်ကြားခဲ့ပါတယ်။ဒါနဲ့ပတ်သက်လို့ GSCN ရဲ့တာဝန်ရှိသူတဦးဖြစ်တဲ့စောအာကာကအခုလိုပြောပြပါတယ်
ဒီလက်ရှိဖြစ်ပေါ်နေတဲ့အခြေအနေပေါ်မှာပေါ့ဒီစူပေါင်းကောင်းဆောင်မှုကိုကျွန်တော်တို့ဗဟိုပြုပြီးတော့မှဖက်ဒရယ်အာမေစုစည်းမှုဆိုတဲ့ဟာကတော့နောက်မှပေါ့နော်ဆိုတော့လောလောဆယ်ဒီစူပေါင်းကောင်းဆောင်မှုရဲ့အားတာချက်ကိုကျွန်တော်တို့ကယူပြီးတော့မှလူထုအတွက်ကျွန်တော်တို့ကရက်တီဟာမျိုးကိုကျွန်တော်တို့ကပို့ပြီးတော့မှဖြစ်စေခြင်းအတွက်ဖြစ်ပါတယ်
လူမျိုးပေါင်းစုံထွေထွေတပိတ်ကော်မတီ GSCN ပေးပို့တဲ့အိတ်ဖွင့်ပေးစာမှာ Federal Democracy ပေါ်ပေါက်ဖို့စူပေါင်းကောင်းဆောင်ဖို့တန်းတူညီမျှမှုအပြန်အလှန်လေးစားမှုနဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်ရဖို့စတဲ့အချက်၅ချက်ကိုထောက်ပြတောင်းဆိုထားပါတယ်။ဒီအိတ်ဖွင့်ပေးစာကိုမြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများ Democratic တပ်ဦး ABSDF ရခိုင်လက်နက်ကိုင် AA UWSA မွန်ပြည်သူပါတီ MNSP KNPP တို့အပြင်အစိုးရတပ်တွေနဲ့တိုက်ပွဲဖြစ်နေတဲ့ကချင်လက်နက်ကိုင် KIA တအောင်းပေါင်လက်နက်ကိုင် TNLA ကရင်လက်နက်ကိုင် KNU စတဲ့တိုင်းနာလက်နက်ကိုင်အဖွဲ့16ဖွဲ့စီပေးပို့ခဲ့တာပါစူပေါင်းကောင်းဆောင်မှုလို့ပန်ကြားထားပေမဲ့ KNU အမျိုးသားတိုးတက်ရေးတက်မတော် KNPP ကတော့ကိုအဖွဲ့နဲ့ကိုတိကျလှုပ်ဖို့အာတန်ပုံရပါတယ် KNPP ရဲ့ဒုဥက္ကဋ္ဌခူဦးရေကသူ့ရဲ့သဘောထားအမြင်ကိုအခုလိုပြောပြပါတယ်
အလုပ်တွေလုပ်တဲ့အခါမှာလည်းဒီလိုသွားမယ်ဆိုတာမျိုးတွေလည်းကျွန်တော်တို့ပြောပြတဲ့စကားတွေပါဆိုတော့အားလုံးကတော့ဖြစ်စဉ်တိုင်းဖြစ်စဉ်တိုင်းဒီမှာတော့ကျွန်တော်တို့မကြကနာကြားထဲမှာတော့တွေးကြတယ်ပြောကြတယ်ညှိကြတယ်အဲသဘောထားတွေချကြတယ်ဆုံးဖြတ်ချက်တွေချတယ်အဲ့ဒီဟာတွေကတော့ကျွန်တော်တို့ကြားထဲမှာပုံမှန်ရှိနေတာပဲပေါ့နော်အခုလည်းရှိနေတာပါပဲဒါပေမဲ့ဘာဖြစ်ပြောလက်ရှိချင်းတွေမှာတော့ကျွန်တော်တို့အနေထားနဲ့ကျွန်တော်တို့ရဲ့ပြင်ဆင်မှုနောက်ကျွန်တော်တို့အစီအမံလေးတွေကတော့ကျွန်တော်တို့အားနဲ့ကျွန်တော်တို့ရှိနေတယ်နောက်ကိုပဲကျွန်တော်ပြောလို့ရမှထင်ပါတယ်
UWSA ဝါတက်ဖွဲ့လာရှိုးဆက်ဆံရေးယုံတာဝန်ခံဦးညီရန်ကလည်းဒီကိစ္စနဲ့ပတ်သက်လို့သဘောထားမှတ်ချက်မရှိသေးကြောင်း VOA ကိုပြောပါရစေ
ဒီကိစ္စတော့ဒီဌာနချုပ်ဖက်ကဘာမှတော့ဒီသဘောထားဘာမှပြလာတာတော့မတွေ့ရသေးဘူးနော်ဒီတိုင်နဲ့အခုချိန်ဟာဒီထိလွယ်ရှလွယ်တဲ့ကိစ္စရက်တွေဖြစ်ဆိုတော့ကျွန်တော်တို့ဒီမိုင်းရင်းစင်နဲ့လည်းမဆိုင်တဲ့ကျွန်တော်တို့ဒီမပေးလို့ဘူးပေါ့နော်အဲဆိုတော့အားလုံးကလည်းအရေးကြီးနေတဲ့အချိန်ဖြစ်နေတဲ့ခါကြတော့လေနော
်မက်ရှော29ရက်ဖက်စစ်ဒေါ်လာရင်းနှီးမှာနိုင်ငံတော်ဆန္ဒပြသူတွေအပေါ်အာဏာသိမ်းစစ်တပ်ရဲ့ပြစ်ခတ်မှုကြောင့်တနေ့တဲ့တိတ်ဆုံးသူ114ယောက်ထဲမှနေရှိခဲ့တာပါဒီအပေါ်နိုင်ငံတကာအတိုင်းဝိုင်းကရှုံချတဲ့သဘောထားတွေထုတ်ပြန်နေကြပါတယ်အာဏာသိမ်းစစ်ကောင်စီဟာတနိုင်ငံလုံးအပြစ်ရဲ့စာချုပ် NCA ကိုပြောင်ပြောင်တင်းတင်းချိုးဖောက်နေပြီးထင်ရဆိုင်ဆောင်ရွက်နေတယ်လို့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့ PPSD ယာယီအဖွဲ့ခေါင်းဆောင်ဗိုလ်ချုပ်ကြီးရော့စက်ကဆိုပြီး NCA လက်မှတ်ရေးထိုးထားတဲ့လက်နက်ကိုင်10ဘွဲ့အနေနဲ့ပြည်သူနဲ့လက်တွဲကြဖို့အတွက်မကြသေးခင်ကတိုက်တွန်းခဲ့ပါတယ်ရှင်
American Band ရုပ်တံတဲ့ Radio ထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့ Line to Meter တို့အပြင်ကျမတို့ VOA မြန်မာပိုင်း Internet စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ဒီကျမတို့ရဲ့ Internet စာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နီးလန်းတစ်ခုအနေနဲ့ Siphon Link ဖြစ်တဲ့ 8473748.info ဆိုတဲ့ website ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ view မြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ်847-3748.info ဖြစ်ပါတယ်ဒါပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ် view မြန်မာပိုင်း YouTube လိပ်စာက youtube.com/viewabamischannel ဖြစ်ပါတယ်စလုံးပေါင်းက VOABURMESECHANNEL ဖြစ်ပါတယ် YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Bamis လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ်။ Twitter မှာဆိုရင်တော့ twitter.com/voabamis ဖြစ်ပါတယ်။စလုံးပေါင်းက twitter.com/voabamis ဖြစ်ပါတယ်။အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ရှင်တော့ soundcloud.com/voabamis ဖြစ်ပါတယ်။ VOA American သံရုပ်သံနဲ့ Radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
်။ VOA ရဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုသောရရှင်တွေနားဆင်နေရတာပါခင်ဗျာ။အခုတော့ဆက်သွယ်မေးမြန်းချက်ဖြစ်ပါတယ်။မြန်မာနိုင်ငံရဲ့ကုန်သွယ်ရေးသဘောတူညီချက်တွေကိုအမေရိကန်ကတနင်္လာနေ့ကယာယီရဆိုင်းလိုက်တဲ့အထက်မှာကုန်သွယ်ရေးနဲ့ရင်းနှီးမြှုပ်နှံမှုနှစ်ခုစလုံးကိုတပြိုင်တည်းထဲပိတ်ပင်လိုက်တဲ့အတွက်စစ်ကောင်စီရဲ့ရန်ရဲလည်ပတ်မှုကိုအတော်လေးထိခိုက်စေမှာဖြစ်တယ်လို့မြမစီဝါရေးပညာရှင်ဦးစိန်ထေးကပြောပါတယ်မြန်မာနိုင်ငံမှာဒီမိုကရေစီနှိကြအယသအစိုးရတည်းရမတန့်လာမချင်းအမေရိကန်ဘက်ကဆိုင်းငံ့ထားမဲ့ကွန်သွေးရေးပိတ်ဆို့မှုတွေနဲ့ပတ်သက်လို့အမေရိကန်အခြေစိုက်မြမစီဝါရေးပညာရှင်ဦးစိန်ထေးကိုမိုင်းအင်ဂျင်နိုင်ကဆက်သွယ်မေးမြန်းထားပါတယ
်ခုကမြမပြည်မှာဖြစ်တဲ့အခြေအနေပတ်သက်လို့ရှင်သူတို့ပိတ်ဆို့မှုကအတိုင်းနဲ့ကကုန်သွယ်ရေးရောယင်းနည်းမင်းနာမျိုးတခါတည်းနဲ့သူက suspend လုပ်လိုက်တဲ့အနေအထားရှိတယ်ပြင်းထန်တဲ့သဘောပေါ့ချက်ချင်းလက်ငင်းကိုဒါထိထိရောက်ရေးယူတယ်အရင်တော့တော့ပုံကိုယ်တွေခုနသူတို့ခေါင်းဆောင်တွေပေါ့လေစစ်ခေါင်းဆောင်တွေကိုသူတို့ကတာဂက်ထားတယ်အခုကဒီစစ်ခေါင်းဆောင်တွေရန်နေရာကြီးကိုမလဲပတ်နိုင်အောင်အဓိကတော့အုပ်ချုပ်မှုကိုပံ့ပိုးတဲ့အချက်ဖြစ်တဲ့ဒီငွေကြီးအပါဝင်သူရဲ့ဘဏ္ဍာငွေပေါ့ဗျာစီစဉ်မှုတိုင်းပြည်တစ်ပြည်မှာကုန်သွယ်ရေးယင်းနည်းမျိုးဆိုငွေကြီးကိုပံ့ပိုးဖို့ရန်နေရာရဲ့ဒါလက်နက်ကိရိယာတွေပဲဒါတွေကိုပိတ်ဆို့လိုက်တဲ့သဘောပဲတော့ပြင်းလဲပြင်းထန်တယ်ဘာကြောင့်ပြင်းထန်တယ်လဲဆိုတော့အရင်တော့လည်းပိတ်ဆို့ခဲ့တယ်အရင်လုံးကပိတ်ဆို့မှုတဲ့အချိန်အဟောအပြင်းပြောမယ်ဆိုလို့ရှိရင်အလွန်အမှန်ပြင်းထန်တဲ့အနေအထားမှာရှိပါတယ
်ဒါဆိုရင်ဒီအရင်ကမြန်မာစစ်အစိုးရလက်ထက်မှာအမေရိကန်စီးပွားရေးပိတ်ဆို့တံခတ်အရေးယူတာနဲ့အခုဒီပိတ်ဆို့အရေးယူတာကရောဘာကွာလဲရှင
်အရင်တည်းပိတ်ဆို့မှုလုံတုံးက1988နောက်ပိုင်းမှာ9နှစ်လောက်ကြာမှစပိတ်ဆို့မှုကိုသူကရောက်တာအဲ့ဒါစပိတ်ဆို့မှုကလည်းသူကယင်းနည်းမျက်နှာမှု investment ကိုအရင်စပိတ်တာ98ခုနှစ်မှာကြာမှပိတ်တယ်ပေါ့ဗျာနောက်တော့98 2003ကြာမှတခါသူကပို့ကို import ကိုပိတ်တာဆိုတော့အစ်စ်နေအဲ့လိုသွားခဲ့တာစူပါပိတ်တာတော့9က6ခါလောက်ပိတ်တယ်ပေါ့အသေးစိတ်တော့မပြောတော့ပါဆိုပြောချင်တာကပထမချိန်ပိတ်ဆိုတော့အချိန်9လဖြင့်လည်းကြာတယ်ပိတ်ဆိုလိုက်တစ်ခုချင်းပိတ်ဆိုတယ်ယင်းနည်းမျက်နှာမှုစပိတ်တယ်9နှစ်လောက်စကြာမှပိတ်တယ်ပြီးတော့တွန်းကုန်စပိတ်တယ်ပို့ကုန်တော့မပိတ်သေးဘူးသူကဒီလိုဖြည်းဖြည်းချင်းပိတ်ခဲ့တယ်ဒီတချိန်ကတော့တွက်ကြည့်ပါနှစ်လအတွင်းမှာပဲကုန်သွယ်မှုရောရင်းနှီးမြှုပ်တော့တကားတဲ့တခါလေးရပ်လိုက်ရှိတဲ့ဟာတွေရလိုက်တဲ့ဆိုတော့ဒီပိတ်ဆို့အရေးယူမှုကအတော့ပြင်းထန်တယ်
တစ်ဖက်မှာကြတော့
မြန်မာနိုင်ငံကဆိုလို့ရှိရင်ဒီအိန္ဒိယချင်းတရုတ်ထိုင်းအိန္ဒိယနိုင်ငံတွေနဲ့ကနယ်စပ်ကုန်သွယ်ရေးနောက်ပြီးတော့ data ring ကုန်သွယ်ရေးတွေရှိနေတာဆိုတော့အမေရိကန်နဲ့ရှင်လို့ရှိရင်ဒီနိုင်ငံတွေရဲ့ဒီကုန်သွယ်ရေးနဲ့ယင်းနှိမ့်နှံမှုကဘယ်လောက်ထိရှိနေလဲဆရာ
ပမာဏအားဖြင့်ပြောလို့ရှိရင်ကျွန်တော်တရုတ်ပေါ့ဗျာတရုတ်ကပုဂ္ဂိုလ်မှာပဲဖြစ်ဖြစ်သုံးကုန်မှာပဲဖြစ်အများဆုံးတရုတ်ကတဝက်လောက်ပေါ့မြန်မာနိုင်ငံမှာပုဂ္ဂိုလ်နဲ့ပြပတ်သက်လို့ရှိရင်လောလောဆယ်ပေါ့နော်အမေရိကန်ဒေါ်လာပုဂ္ဂိုလ်17ဘီလီယံဝန်းကျင်မှာရှိနော်30ကျော်တယ်ပေါ့အဲ့လောက်မှာတဝက်လောက်ကတရုတ်သွားနေတာဒါပုဂ္ဂိုလ်မိုင်းဒုတိယကတော့ထိုင်းပြီးတော့စင်ကာပူအိန္ဒိယဂျပန်စသည်ပေါ့နော်ကိုရီးယားဟောင်ကောင်ဒါကအများဆုံးပဲဥရောပတို့အမေရိကန်တို့အရန်နေပါတယ်အမေရိကန်ပုဂ္ဂိုလ်ဆိုလို့ရှိရင်တော်တော်ကိုနေတယ်ချိုးချကြည့်လိုက်လို့ရှိရင်မြန်မာနိုင်ငံရဲ့ပုဂ္ဂိုလ်မှာတရုတ်ကတဝက်လောက်ကတရုတ်ကိုသွားနေသွန်းကုန်လက်တီတော့ပဲသွန်းကုန်73ဘီလီယံလောက်မှာတရုတ်ကအများဆုံးရှိတယ်5ဘီလီယံ6ဘီလီယံဒီဝန်းကျင်မှာရှိနေတယ် 50% ပေါ့ဗျာတဝက်လောက်သွားတယ်ပြီးတော့မှပုဂ္ဂိုလ်တို့ပဲသွန်းကုန်မှာလည်းပဲစင်ကာပူတို့ထိုင်းတို့ကသွားတယ်ပြီးမှအိန္ဒိယနော်တရုတ်ကအများဆုံးဖြစ်နေတယ်ယင်းနှိမ့်မြုပ်နှံမှုမှာလည်းပဲ3ဘုံ2ဘုံလောက်ပေါ့ဘီလီယံ20လောက်ကတရုတ်ကယင်းနှိမ့်ထားတယ်စုစုပေါ့နော်ပြီးတော့မှဒုတိယလိုက်တာကစင်ကာပူစင်ကာပူက18ဘီလီယံလောက်ရှိတယ်ထိုင်းက1500ခန့်လောက်ရှိတယ်အော်အမေရိကန်ကတော့300ခန်းတော့ပဲရှိတယ်။နှစ်ခုလုံးကိုချုံပြောမယ်ဆိုရင်တရုတ်နိုင်ငံဟာဗမာနိုင်ငံနဲ့ပတ်သက်လို့ရှိရင်ပုဂ္ဂိုလ်မှာရောသုံးကုန်မှာရောချုံပြောရင်ကုန်တော်ရေးမှာလဲတွဲလောက်ကတရုတ်ကိုအားထားနေရတရုတ်နဲ့ဆက်ဆံနေပေါ့ယင်းနှိမ့်မြုပ်နှံမှာလည်းဒီသဘောပါပဲယင်းနှိမ့်မြုပ်နှံမှုမှာလည်းပဲဗမာနိုင်ငံကိုလာရောက်ယင်းနှိမ့်မြုပ်နှံကတရုတ်ကအများဆုံးအမှောက်ပေါ်မှာအမေရိကန်ရဲ့ပုဂ္ဂိုလ်သွန်းကုန်နဲ့ပတ်သက်လို့ပဲဖြစ်ဖြစ်ဒီနေ့မြန်မာမှုလည်းပတ်သက်လို့နည်းတဲ့သဘောတူတာရှိနေပါတယ
်။ဒါဆိုရင်အခုဒီအမေရိကန်ဘက်ကမြန်မာနိုင်ငံနဲ့သဘောတူညီမှုတွေကိုဒီယာယီအဆိုင်လိုက်တာကရောထိရောက်မှုရှိပါမလားရှင
်။အဲ့ဒါကခုနကျွန်တော်စောစပိုင်းတင်ပြခဲ့တယ်လို့ပေါ့လေ။ကုန်သွယ်တဲ့ပမာဏတို့ယင်းနှိမ့်မြုပ်နှံမှုပမာဏနဲ့ကြီးလို့ရှင်တော့နည်းပါတယ်။အမေရိကန်နိုင်ငံရဲ့ယင်းနှိမ့်မြုပ်နှံမှုကုန်သွယ်မှုကနည်းတယ်။ဒါပေမဲ့ဘာလို့ဆိုနောက်ထပ်အကျိုးဆက်တွေရှိတယ်။ဆိုအမေရိကန်နိုင်ငံနဲ့ indirect ဆက်သွယ်တာတွေရှိတယ်။အရင်တော့အတွေ့အကြုံကပြောမယ်ဆိုရင်ဥပမာအထယ်လိတ်ပို့တဲ့ကိစ္စပေါ့နော်ဗမာနိုင်ငံမှာအထယ်လိတ်ကအများဆုံးနိုင်ငံเจ้าဝင်ကိုရစီရတဲ့ခါမှာအဲ့အထယ်လိတ်လုပ်ငန်းမှာဘာတွေကြီးစိုးတယ်လဲဆိုလို့ရှိရင်စီးပွားရေးဥပိုင် limited တို့ chronic တွေလုပ်တဲ့လုပ်ငန်းတွေရှိတယ်အဲ့လုပ်ငန်းတွေကပို့တဲ့ပုံပုံတွေဟာအထယ်လိတ်ပုံပုံပေါ့ CMB ခေါ်တာပေါ့လေအဲ့လိုပို့တာတွေကအမေရိကန်ကိုပို့တာမျိုးရှိမယ်ဥရောပနိုင်ငံတွေကိုပို့တာရှိတယ်အဲ့တော့အဲ့ဒါမျိုးကို indirect သွားတဲ့အပိုင်းမှာဒီကအမေရိကန်နေကိုပို့လို့မရတာရှိသလိုသူတို့ branding နဲ့သွားတဲ့ခါမှာ like ပိတ်လို့ရတာဒါတစ်ချက်နောက်တစ်ခုက indirect ဆိုတာကတစ်ဖက်ကလှည့်သွင်းလာတဲ့ကုမ္ပဏီရှိတယ်ဗျာဗမာပစ္စည်းကိုအဲ့ဒါအထိပိတ်တာတွေရှိလာတဲ့ခါကျတော့ဒီရဲ့အကျိုးဆက်ကြီးက indirect ဖြစ်ပါလိမ့်မယ်အထူးသဖြင့်ဒီမှာအခုသူတို့ပိတ်ပေးဆိုးလိုက်တာကဘာလဲဆိုရင်ကုန်သွယ်မှုရဲ့ရင်းနှီးမြှုပ်နှံမှုသဘောတူညီချက်မူပေါင်း2013ကနော်သူတို့သဘောတူထားတဲ့အဲ့ဒီဟာကိုသူတို့ပိတ်လိုက်တာရက်ဆိုင်လိုက်တာပေါ့ရက်ဆိုင်တဲ့အပြင်ဒီအကျိုးဆက်အပြင်ပို့ထူးခြားတာကမြန်မာနိုင်ငံဟာအမေရိကန်နိုင်ငံရဲ့နော် GSP ဆိုတဲ့ကုန်သွယ်မှုအထူးအခွင့်ရထားတယ်။2016မှာပြန်ရထားတယ်။အရင်တော့ပိတ်ထားတာ။အဲ့ဒီရထားတဲ့ဟာတော့ပြန်ပြီးတော့မှဒီကွန်ကရစ်ကနေပြီးမှအရေးယူဆောင်ရွက်နိုင်အောင်ဒီရည်ရွယ်တဲ့ပိတ်ဆို့မှုရှိတော့ဒီပိတ်ဆို့မှုဒီနောက်ထပ်အကျိုးဆက်တွေအများကြီးလာပါလိမ့်မယ်။အထူးသဖြင့်ကျွန်တော်တို့တင်ပြချင်တာမှန်တယ်။သူတို့ပြောသလိုပဲဘူလက်ရှိစကောင်းဆောင်ပြောတာနိုင်ငံတကာပိတ်ဆို့မှုသူတို့ဗီဇာစာမလုပ်ဘူး။ဒါတရားဝင်ကိုသူတို့ပြောတယ်။နော်မီဒီယာမှာပြောတယ်ကျွန်တော်တို့ကကျွန်တော်တို့မပိတ်ဆို့တဲ့လူတွေရှိတယ်မှန်ပါတယ်ဒါကသူတို့အနေနဲ့ကြည့်မယ်ဆိုလို့ရှိရင်တို့ survival ဖြစ်မှုတစ်ခုတည်းနော်အတွက်တော့သူတို့ကဘာလဲဆိုရင်ဘယ်မှမဆိုင်ဘူးပြောပြမယ်ခုနစောစောပိုင်းကကျွန်တော်တင်ပြခဲ့တယ်လို့ဒီလိုကုံသွယ်မှုနဲ့ယင်းနှိမ့်မြှောက်ပိတ်ဆို့တာကလက်ရှိစစ်အုပ်စုရဲ့စစ်ရန်တရားကြီးလေပတ်မှုကိုဟန်တားတဲ့အဖြစ်ကြီးနေထားသည့်ရောက်သွားတဲ့နေတဲ့အကြောင်းမလို့ကျွန်တော်တို့ကြည့်မယ်ဆိုရင်တော့တိတ်ပြင်းထန်တဲ့နေသားမှာရှိပါတယ်အထူးသဖြင့်တော့စီဝါရေးအဖြစ်ထိခိုက်မှုနည်းတယ်လို့သူတို့ယူဆနိုင်ပေမဲ့တိုင်းပြည်တွေရဲ့နော်ကုန်သွယ်မှုနဲ့ပတ်သက်တဲ့တိတ်ခါနော်နိုင်ငံရေးတိတ်ခါစီဝါရေးတိတ်ခါဒါတွေအားလုံးကသူတို့အပေါ်မှာတော့လုံးဝပျက်စီးတဲ့အနေထားကိုရောက်သွားနိုင်တဲ့အနေထားရှိလို့ဒါအလွန်တန်ပြင်းထန်တယ်လို့ကျွန်တော်တို့အနေနဲ့သုံးသပ်လို့ရပါတယ
်စီဝါရေးပညာရှင်ဦးစိန်ထေကိုမန်းအင်ဂျင်နိုင်ဆက်သွယ်မေးမြန်းခဲ့တာပါအခုတခါတော့ကဘာကရောင်စောင့်ကြည့်ရတဲ့အမှုစစ်ဆင်မှုအခြေအနေကိုတင်ပြပါမယ်အမေရိကန်ပြည်ထောင်စုမင်းနီဆိုတာပြည်နယ်မန်နီယာပိုလစ်မြို့မှာပြီးခဲ့တဲ့နှစ်တုန်းကရဲတွေဖမ်းဆီးထားစဉ်တေဆုံသွားခဲ့ရတဲ့လူမဲအမျိုးသား George Floyd အမှုနဲ့ပတ်သက်လို့တနင်္လာနေ့ကတရားရုံးမှာကြားနာခဲ့ကြပါတယ်။အမှုလျှောက်လဲမှုနဲ့ပတ်သက်လို့ဒီသတင်းကိုစောင့်ကြည့်နေတဲ့ Editor ဦးကျော်စံသားကိုမေးမြန်းကြည့်မှာဖြစ်ပါတယ်။ ဆရာဦးကျော်သန္တာခင်ဗျာဒီနေ့ဒီ Josh Flight အမှုကိုမင်းနီဆိုတာမှာစတင်စစ်ဆေးတာကိုကျွန်တော်ဒီရုပ်သံတွေမှာလည်းတွေ့နေရပါတယ်အဲ့တော့ဒီအမှုကဘလောက်အရေးပါပါတယ်ခင်ဗျာ
အေးအရေးပါတယ်အမှုဖြစ်ပါတယ်အကြောင်းလဲဆိုတော့တကဘာလုံးကဆုံးကြည့်နေရတဲ့အမှုကအခုစဖြစ်ကြတဲ့က Josh Flight ကိုရေကကင်တွေကနေပတ်သက်ပြီးတော့တကဘာလုံးကမျက်မြင်သင်ရှားမြင်ခဲ့ရတယ်ဒါကြောင့်လည်းပဲ Black Lives Matter ဆိုတဲ့လူချမှုကတကဘာလုံးကြီးပြန့်နှံ့ခဲ့တဲ့ကိစ္စဖြစ်ပါတယ်ဒါကြောင့်ဒီအမှုကသိအရေးကြီးတဲ့ကိစ္စဖြစ်ပါတယ်ဒီမှုနဲ့ပတ်သက်ပြီးတော့အရာယုံဒီနေ့မဖွင့်လှစ်ခင်မှာလူခွင့်ရေးခေါင်းဆောင်တူဖြစ်တဲ့ L Chapter ပြောတဲ့စကားအရဆိုရင်ဒီကနေ့အမှုဟာဒီတေခံဖြစ်ဆွဲဆိုခံထားရတဲ့ရဲအရာရှိ Derek Chauvin တယောက်တည်းကိုစစ်စစ်စီရင်တာမဟုတ်ဘဲနဲ့ American ပြည်ထောင်စုတစ်ခုလုံးကိုစစ်စစ်စီရင်နေတာဖြစ်တယ်လို့တော့သူသုံးလုံးပြောတော့ပါတယ်နောက်တစ်ခါ George Floyd ရဲ့မိသားစုရှင်တွေကဆိုရင်လည်းဒီမှုက American ပြည်ထောင်စုမှာလူတိုင်းစာတူညီမျှမှုတန်းသူခွင့်ရရှိကြရတာဆောင်စစ်စစ်ရဲ့အမှုဖြစ်တဲ့ဆွေးပြောပါရပါတယ်အဲ့လိုလည်းကပမီဒီယာလောကကဒီမှုကိုအထူးအစားပေးပြီးတော့ဖော်ပြကြတာတွေ့ရပါတယ်။ဒီ American ပြည်ထောင်စုရဲ့ရုပ်မြင်သံကြားရေးအစီအစဉ်က BBC World Service တို့လိုဒီဘက်တစ်လောရုပ်မြင်သံကြားအစီအစဉ်တွေမှာလည်းဒီမှုကိုအဓိက live ဒါတိုက်ရိုက်ထုတ်ပြန်ပြီးတော့ပြသနေတဲ့အကြောင်း channel အရေးကြီးတဲ့မြန်မာသတင်းတို့ကိစ္စတွေဟာအကုန်လုံးနောက်ပိုင်းကိုရောက်ပြီးတော့ဖော်ပြချိန်တောင်မှမရတော့ဖြစ်ခဲ့တဲ့ဆိုတာတွေ့ရပါတယ်ခင်ဗျာ
။ဆိုတော့ဒီနေ့တရားရုံးတော့မှာဘယ်သူတွေကဘယ်လိုရှောက်လဲတာတွေ့ရပါတယ်ခင်ဗျာ။
ပထမဆုံးကတော့ဒီနေ့တရားရုံးဟာပြည်မှုထင်ရှားကြောင်းသက်သက်ပြရမယ့်အကြဖြစ်ပါတယ်ပြည်မှုထင်ရှားတဲ့ဆရာကိုတေလိုဘက်ကဂျူရီလူကြီးတွေရှေ့မှာတာကိုဆောက်လွှဲချက်ပေးတဲ့အကြဖြစ်ပါတယ်တကယ်တော့ဒီခံအဖြစ်ဆွဲဆိုခံထားရတဲ့ရဲအရာရှိဒဲချောဗင်ဟာဒုတိယအဆင့်လူသတ်မှုတတိယအဆင့်လူသတ်မှုဒုတိယအဆင့်လူပြည်စီမှုလို့နဲ့ဆွဲချက်တင်ခံထားပြီးဖြစ်ပါတယ်အဲဒါကိုပြည်မှုထင်ရှားကြောင်းသက်သက်ပြတာပါတေလိုအကျိုးဆောင်အဖြစ်နဲ့ပြည်နယ်ရှင်းနေကျုပ်ရဲ့သူလက်ထောက် Mr. Blackwell ကဒီနေ့ဆောက်ရဲပါတယ်။သူအဓိကဆောက်ရဲတဲ့အဲမှာစိတ်မသာရအကောင်းဆုံးကတော့အဲ့ George Floyd ကိုဖမ်းတဲ့ရဲအရာရှိကသူ့ရဲ့ဂုတ်ပုကို5မိနစ်နဲ့44စက္ကန့်လုံးလုံးဒုနဲ့ထောက်ခွီထားတဲ့ဆွဲဗီဒီယိုကိုအပြည့်စုံပြသသွားပါတယ်။အဲ့ဒီချိန်မှာ George Floyd ရဲ့အသံကဆက်ရှူလို့မရတော့လို့အော်ရဲအော်ရနေပြီးတဖြည်းဖြည်းအသံတိမ်ပြီးပျောက်သွားတယ်။ဘေးကမြင်တဲ့လူတွေကလည်းတပ်ပုံရဲပြီးတော့ခင်ဗျားဘာလုပ်နေရလဲဟိုမှာစေတော့မယ်လို့ဘာညာအခုတပြင်းပြောကြတယ်။ဒါပေမဲ့သူက view မဆက်ခဲ့ဘူး။အဲ့ဒါဒီကဖော်ပြတော့ပါတယ်။ရဲဘက်ကဘလို့ပဲစဉ်းစားဆင်ခြင်တုံတရားနဲ့မိနစ်စက္ကန့်ပိုင်းအတိမဆုံးဖြားရဲဆိုပေမဲ့လေ5မိနစ်နဲ့44စက္ကန့်လောက်ကြာခဲ့တာဖြစ်တယ်။ဒါကြောင့်ပြမှုထင်ရှားရဲဆိုတာကိုသူကဆက်လက်ပြီးတော့ထောက်ထားနဲ့ပြသမှုမှာဖြစ်တယ်။သက်သေနဲ့ပြသမှုမှာဖြစ်တယ်လို့ဆောက်လဲပါတယ်
။ဒါကတော့တေလူဘက်ကရှောက်လဲချက်ပေါ့လေ။ဆိုတော့တေရခန်ဘက်ကရောဘလို့ရှောက်လဲတာတွေ့ရပါလေ။
တေခန်အကျိုးဆောင်ကတော့အဓိကအဖြစ်ဒီမှုမှာ George Floyd အသက်ထွက်သွားရတဲ့ကိစ္စဟာဒီ living ကိုကိုပိုးကိုဒုနဲ့ထောက်ထားလို့မဟုတ်ဘူးသူ့မှာရောဂါအခံရှိတယ်သူကမူရင်းဆေးကိစ္စနဲ့ပတ်သက်ပြီးတော့ပြဿနာရှိနေတယ်အဲ့ဒီပြဿနာတွေကြောင့်ဖြစ်တာသာဖြစ်တယ်ဆိုတော့သူအဓိကခုခံပြီးတော့ခြေပါပါတယ်ဆိုတော့သူအဓိကအားကိုးမှာကတော့အဲ့ဒီဆေးဘက်ဆိုင်ရာအထောက်အထားတွေဘယ်ဆရာမကဘယ်လိုပြောဦးလဲဆိုတော့သူအဓိကထားပြီးတော့ဆေးဘက်ပညာရှင်တွေရဲ့ဆောင်တဲ့ချက်ကိုအဓိကအထွားပြီးတော့ခုခံခြေပါမှာဖြစ်ပါတယ
်အဲ့တော့ဒီအမှုကဘယ်လိုဖြစ်လာနိုင်တယ်လဲဆိုတာကိုကျိုးတင်တွက်ဆနိုင်တဲ့အခြေအနေရှိပါလား
အင်မတန်တွက်ဆရခက်ပါရဲ့တကယ်တော့အထောက်အထားအတိုင်းအတိအကျလုပ်မယ်အတိအကျရှင်းရှင်းမှာပါပဲဒီမှာအမေရိကန်တရားစီရင်စင်ကသို့တော်လည်းပဲဒီမှုဟာအမေရိကန်ပြည်ထောင်စုရဲ့အများစုသာမကကမ္ဘာပြည်သူတွေရဲ့ခီအားလည်းရှိနေပါတယ် Black Lives Matter ဆိုတာလူမျိုးရေးခွဲခြားမှုရှိခဲ့တယ်ဆိုတော့ခီအားကြောင့်ဒီမှုဟာဘယ်လောက်ထိအဲ့ဟာကိုကာကွယ်ပေးနိုင်မလဲသူကဆုံးဖြတ်လိုက်ပြီးတိုင်အောင်လူမျိုးရေးဒဏ်လူညီမျှမှုဒီကံရှိခဲ့ရလားရခဲ့ရလားဆိုတော့သူတို့ဆက်လက်ပြီးတော့ PR တွေတုံ့နှံကြအကြောင်းရှိတယ်လို့ယူဆရပါတယ်တကယ်တော့ရာဇဝမှုမှာစစ်ပညာရှင်တွေရဲ့သက်သေခံကြဟာသိအရေးကြီးတဲ့ကိစ္စပါဒါပေမဲ့ဒီမှုမှာတော့ဘယ်ဘက်ကအားသာလာမလဲဆိုတော့ဆောင်ကြည့်ရမှာဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျာလူမဲတွေရဲ့အသက်ကလည်းအရေးပါပါတယ်ဆိုတော့ Black Lives Matter လှုပ်ရှားမှုကြီးပေါ်ပေါက်စေတဲ့Josh Floyd အမှုကြားနာတာနဲ့ပတ်သက်လို့မင်းမြန်းတင်ဆက်ခဲ့တာပါအခုတော့ကမ္ဘာမီဒီယာတွေမှာပြောနေကြတဲ့မြန်မာပြည်ဆိုင်ရာအကြောင်းတွေကိုမူရင်းအဖို့မပြတ်ကိုအောင်မြတ်သူကပြောပြမှာပ
ါတရုတ်အတွက်ကျယ်ပြန့်နေဆိုင်လာနေတဲ့မြန်မာအကြက်တဲဆိုတဲ့ခေါင်းစဉ်နဲ့ Asian Times Trend Online မှာရေးသားဖော်ပြရတဲ့ Buddy Litner ရဲ့ဆောင်းပါးကိုတင်ပြပေးခြင်းပါတယ်တရုတ်နောက်ခံတဲ့ဆေးအုပ်စုအာဏာသိမ်းတယ်လို့တန်တရားရှိကြပါတယ်ဒါပေမဲ့လည်းတရုတ်ဆိုးဝါးကိုမုံနီးတဲ့စိတ်ခံစားမှုတွေမြင့်တက်လာနေရကနေတရုတ်စစ်ညင်တိုက်ခိုက်ရေးဖြစ်သွားမဲ့ Andre ကလည်းရှိတယ်ဆိုပြီးတော့ဆောင်းပါးကိုအစချီရေးသားတာပါတယ်အနာသိန်းဆက်ညင်စနာပြသူတွေအသက်သေဆုံးအောင်အချမ်းဖက်ပြိုခွဲခဲ့ရမှာ လူရာကနန်းနဲ့မနေတည်ဆုံးခဲ့ရပြီးထောင်နဲ့ချီပြီးအဖမ်းခံထားရပါတယ်။အပြစ်ခတ်ခံရပြီးတော့တည်ဆုံးကြသူတွေထဲမှာမတ်ချဲစင်နဲ့ရန်ကုန်တောင်ပွေကမောင်ခန့်ညာရင်တို့ဟာတရုတ်တီဖြစ်ကြတယ်လို့ဆောင်းမမှာဖော်ပြထားပါတယ်။အာနာသိန်းရကိုတံပြန်ရမှာလဲအနောက်နိုင်ငံတို့လိုမဟုတ်ပဲတရုတ်နိုင်ငံဟာတိတ်ဆိတ်နေခဲ့ပြီးအစိုးရအဖွဲ့အပြောင်းလဲလုပ်တော်လို့ဆိုခဲ့တာမို့ရန်ကုန်ကတရုတ်တန်ရုံမှာဆန္ဒပြသူတွေထောင်ချီပြီးတော့ဆေးဥစုကိုထောက်ခံခဲ့တဲ့တရုတ်ကိုမကြိုက်ကြောင်ပြသခဲ့တယ်လို့ဆိုပါတယ်။မြန်မာ့ကုလသမဂ္ဂလူမျိုးရေးကောင်စီကစုပေါင်းအရေးယူဖို့အနောက်နိုင်ငံတွေကကြိုးပမ်းရမှာလဲတရုတ်နဲ့ရုရှားတို့ကပိတ်ဆို့ခဲ့တယ်လို့ဖော်ပြထားပါတယ်။အဲ့ဒီအခြေအနေမှာရန်ကုန်ကတရုတ်ပိုင်စက်ရုံတွေမီးချိုးခံခဲ့ရပြီးတရုတ်ဘက်ကချက်ချင်းအရေးယူပေးဖို့ထုတ်ပြန်ခဲ့တာကြောင့်တရုတ်ဆိုအားဟာဆန္ဒပြသူတွေရဲ့အသက်တွေထက်ကိုသူတို့ရဲ့ပိုင်ဆိုင်မှုတွေကိုပိုဆိုးရနေလို့လူမှုမီဒီယာတွေမှာဖော်ပြကြတယ်လို့လည်းဆောင်းမမှဖော်ပြထားပါတယ်။တရုတ်ဆိုအားမုံနီရေးတစားစားမြင့်တက်လာခြင်းကိုကာကွယ်ဖို့ရန်တပိတ်တိုက်ပွဲတွေအတွင်းတည်ဆုံခဲ့ရတဲ့ဒေသခံတရုတ်လူမျိုးတွေဖြစ်ကြတဲ့ခန့်ညာဟိန်းနဲ့ကျယ်စင်တို့နဲ့လူလူအာခံမှု CDM အကြောင်းကိုတိုးမြှင့်ပေါ်ပြလာခြင်းဟာပို့ပြီးတော့အမျှော်မြင်ရှိတဲ့လှုပ်ရွတ်ဖြစ်တယ်လို့ဆောင်းမကဆိုပါတယ်။ဆန္ဒပြသူတွေနဲ့ CDM သမားတွေကြားအခုလိုတရုတ်ဆိုအားစန့်ကျင်ရေးစိတ်ခံစားမှုလှိုင်းဟာပီကျင်းဆိုအားကမြန်မာစစ်အာဏာသိမ်းတွေကိုထောက်ခံတာတခုတည်းကြောင်းလို့ဆိုပြီးတော့လည်းပြောအပ်ခဲ့ပါတယ်။တရုတ်ဆိုအားဟာမြန်မာရဲ့တဘာဝအရင်းမြစ်တွေကိုတည့်ယူသွားတာဆိုတဲ့အမြင်တွေကလည်းစစ်စစ်နဲ့ပေါင်းများစွာပေါက်ဖွားနေခဲ့ကြတယ်လို့ဆိုပါတယ်။တရုတ်ဆိုအားစန့်ကျင်ရေးဆန္ဒပြပွဲတွေနဲ့ပတ်သက်ပြီးတော့ဖော်ပြထားရမှာတရုတ်ဆိုအားက90ရာခိုင်နှုန်းလျှက်စစ်တပ်အားရရှိမဲ့မြစ်ဆုံစီမံကိန်းကိုစန့်ကျင်ဆန္ဒပြမှုတွေရှိခဲ့တယ်လို့မန္တလေးအနောက်မြောက်ဘက်လက်ပတောင်းတောင်စီမံကိန်းနဲ့ပတ်သက်ပြီးတော့လည်းဒေသခံကြီးရွာပေါင်းများစွာရဲ့ဆန္ဒပြမှုတွေရှိခဲ့တယ်လို့ဆောင်းမကဆိုပါတယ်တရုတ်ဆိုအားကျော်နောက်ခံစီမံကိန်းကြီးတွေထဲမှာတရုတ်ယူနန်ပြည်နယ်နဲ့ရခိုင်ပြည်နယ်ကြောက်ဖြူရည်နဲ့စစ်ကံကိုတွေ့တမ်းမဲ့လမ်းတွေပါဝင်ပြီးတဘာဝပတ်ဝန်းကျင်နဲ့လူအခွင့်အရေးအတွက်လည်းဒေသခံတွေရဲ့ဝေဖန်မှုတွေနဲ့ရင်ဆိုင်နေရတယ်လို့ဆိုပါတယ်အာဏာမသိမ်းမိနေ့တွေမှာမြန်မာယူနန်နယ်စပ်မှာပုံမှန်မဟုတ်တဲ့တရုတ်ရဲ့စစ်ရေးလှုပ်ရှားမှုတွေရှိခဲ့တယ်လို့အတည်ပြုနိုင်ခဲ့ပြီးဒါဟာကာကြုတ်မင်းအွန်လိုင်းဖေဖော်ဝါရီ1ရက်မှာအာဏာသိမ်းမှုရှိတယ်လို့တရုတ်အစိုးရကသိထားတဲ့ဆိုတာကိုပြညွှန်းနေတယ်လို့ဆောင်းမမှာဖော်ပြထားပါဗျ။တရုတ်ပြည်သူ့လွတ်မြောက်ရေးတပ်မတော် PLA တပ်ဖွဲ့ဝင်12,000ခန့်ဟာအာဏာမသိမ်းမိနေ့တွေမှာနယ်စပ်တလျှောက်လှုပ်ရှားခဲ့တယ်ဆိုတော့တိုင်ဝမ်ရုပ်မြင့်သံကြားဌာနတစ်ခုဖြစ်တဲ့ Eastern Progress Corporation အရဆောင်းမရှင်ကဆိုပါတယ်မြန်မာစစ်တပ်ကသူ့ရဲ့တိုင်းပြည်ကိုကြားဆုံတိုင်းပြည်တစ်ခုဖြစ်အောင်လုပ်နေခြင်းကကာကွယ်ဖို့တရုတ်အစိုးရကလူသိချင်းချာဒါမှမဟုတ်ရင်နောက်ွယ်ကနေဘာလုပ်ချင်တယ်လဲဆိုတာမသေးကြဘူးလို့ဆိုပါတယ်။ဒါပေမဲ့လည်းတရုတ်အစိုးရရဲ့ရည်ရွယ်ချက်ဟာအဓိကကျနေပြီးမြန်မာအပေါ်မှာဩဇာအရှိန်အဟွာရှိတဲ့တစ်ခုတည်းသောတိုင်းပြည်လည်းဖြစ်ကောင်းဖြစ်နိုင်တယ်လို့ဆိုပါတယ်။အထူးသဖြင့်မြန်မာစစ်တပ်ပေါ်မှာဖြစ်တယ်လို့ဖော်ပြထားပါတယ်။တရုတ်မြန်မာနယ်စပ်ကုံသွေးရေးမျိုးဖြစ်တဲ့မူဆယ်မျိုးမှာမကြသိမီထုတ်ပြန်လာတဲ့ညမထွက်ရအမိတ်တွေအောက်မှာလော်လော်လတ်လတ်ဖြတ်တောက်ထားတဲ့တစ်လုံးတွေကိုတည်ဆောင်တဲ့လော်ရီကားကြီးတွေဟာညအမောင်ကိုဖြတ်တန်ပြီးတရုတ်နယ်စပ်မြို့စီကိုဖြတ်တန်မောင်းနှင်သွားကြတယ်လို့မျက်မြင်သက်သေတွေကဆိုကြောင်းဆောင်းမမှဖော်ပြထားပါဗျ။အပြည့်စုံတော့ www.asiantimes.com မှာဖတ်ရှုနိုင်ကြပါတယ်ခင်ဗျာ
VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလွှာဖြစ်တဲ့ VOA ပရိသတ်တွေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။ VOA မြန်မာပင်မစာမျက်နှာကသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ခေါင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေတော့အဲ့ကနေပြီးအီးမေးလ်သတင်းလွှာကိုတောင်းယူနိုင်ပါတယ်။နောက်တနေ့ကတော့ VOA မြန်မာအီးမေးလ်လိပ်စာ burmese@voanews.com စီကိုဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးတော့ကိုအီးမေးလ်လိပ်စာကိုရေးပို့လိုက်ပါ။အီးမေးလ်လိပ်စာကိုတိချာနှာအောင်ရေးပေးလိုက်ဖို့တော့မမေ့ပါနဲ့နော်။နေ့စဉ်တနေ့နှစ်ကြိမ်ပို့ပေးတဲ့အီးမေးလ်သတင်းလွှာကသတင်းကောင်းစဉ်တွေနဲ့သတင်းအကျဉ်းချုပ်တစုတစည်းတဲ့ရရှိသိရှိနိုင်အောင်လို့စီစဉ်ပေးထားပါ။ VOA ပရိသတ်တွေအတွက်သတင်းတွေကိုကျမတို့ရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါတယ်ရှင်။
VOA ရဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်လေးကိုဆက်ပြီးတင်ဆက်နေပါရခင်ဗျာကျွန်တော်တို့ VOA ကထုတ်လွှင့်ခဲ့တဲ့အစီအစဉ်နဲ့ပတ်သက်လို့ဝေဖန်အကြံပေးစာပေးဖို့လိုတယ်လက်တလောမိမိတို့မြို့နယ်ရပ်ကွက်ကျေးရွာတွေမှာဖြစ်ပေါ်နေတဲ့အကြမ်းဖက်မှုတွေနဲ့ပတ်သက်တဲ့ဗီဒီယိုဖိုင်တွေဓာတ်ပုံတွေကိုပေးဖို့လိုတယ်ဆိုရင်တော့စာရေးသားရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ် VOA Burmese News ဆိုတဲ့ VOA ရဲ့ Facebook Messenger မှာလည်းသတင်းတွေလာရောက်ပေးနိုင်ပါတယ်ခင်ဗျာအခုတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ချင်ပါတယ်စီးပွားရေးကဏ္ဍဖြစ်ပါတယ်မြန်မာစစ်တပ်ပိုင်စီးပွားရေးလုပ်ငန်းကြီးတွေအပေါ်ပြီးခဲ့တဲ့သတင်းပတ်အတွင်းမှာပဲအမေရိကန်နဲ့ဗြိတိန်တို့ကပြစ်ဒဏ်ခတ်အရေးယူလိုက်ပါတယ်မြန်မာစစ်တပ်ဟာဒ ဒီလုပ်ငန်းကြီးတွေကနေရနေတဲ့ဝင်ငွေတွေကိုပြူတွေကိုပြိနှိပ်ချုပ်ချယ်နေတာကြောင့်ဝင်ငွေလမ်းရောသွားအောင်ဆောင်ရွက်ဖို့ရည်ရွယ်တာဖြစ်ကြောင်းလည်းပြောဆိုထားပါတယ်။ဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာမတ်သိန်ကြီးထိုက်ကတင်ပြထားပါတယ်ခင်ဗျာ။
တမရော့ကချုပ်ကင်ထားတဲ့စီးပွားရေးဥပိုင်လီမိတက်နဲ့မြန်မာစီးပွားရေးကော်ပိုရေးရှင်းတို့ကိုအရေးယူတန်းခတ်ကြောင်းအမေရိကန်ဘဏ္ဍာရေးဝန်ကြီးဌာနကမတ်လ25ရက်နေ့ကြာသပတေးနေ့မှာကြေညာခဲ့ပါတယ်။ဒီလုပ်ငန်းကြီးတွေနဲ့ဘဏ္ဍာရေးလုပ်ငန်းဆိုင်ရာပတ်သက်ဆက်နွယ်မှုအလုံးကိုတားမြစ်ကန့်သတ်ပြီးတန်းခတ်အရေးယူတာဖြစ်ပါတယ်။အမေရိကန်ဘက်ကဒီကြေညာချက်မထွက်ခင်မှာပဲတမရော့ပိုင်စီးပွားရေးဥပိုင်လီမိတက်ကိုအရေးယူတန်းခတ်ကြောင်းဗြိတိန်ကလည်းကြေညာခဲ့တာပါ။အရသာတွေအပေါ်ဖိနှိပ်ချုပ်ချယ်မှုလုပ်ရတဲ့အတွက်ဘဏ္ဍာငွေရရှိမှုကျော်ပါသွားအောင်အထောက်အပံ့ဖြစ်စေဖို့စစ်တပ်ရဲ့ဘဏ္ဍာရေးအကျိုးစီးပွားတွေကိုပြစ်မှတ်ထားတန်ခတ်တာဖြစ်ပါတယ်လို့ဗြိတိန်နိုင်ငံခြားရေးဝန်ကြီးဒိုမနစ်ရပ်ကကြေညာချက်မှာပြောဆိုခဲ့ပါတယ်။မြမစီးပွားရေးဥပိုင်လီမိတက်နဲ့မြမစီးပွားရေးကော်ပိုရေးရှင်းတို့ကိုအရေးယူတန်ခတ်ကြောင်းကြေညာခဲ့တဲ့အမေရိကန်ဘဏ္ဍာရေးဝန်ကြီးဌာနကတော့မြမစစ်တပ်ဟာဒီလုပ်ငန်းကြီးတွေကနေတဆင့်နိုင်ငံစီးပွားရေးနယ်ပယ်အတော်များများကိုချုပ်ကင်ထားတာလို့ပြောဆိုခဲ့ပါတယ်။ဆီယနာသိမ်းပြီးနောက်ပိုင်းအမေရိကန်၊ဗြိတိန်၊ကနေဒါ၊နောက်ဥရောပသမဂ္ဂတို့ဘက်ကအာဏာသိမ်းမှုမှာတာဝန်ရှိသူတွေ၊သူတို့နဲ့ဆက်ဆက်သူတွေအကျိုးစီးပွားတွေကိုဇက်တိုက်အရေးယူတန်းခတ်နေတာပါ။နိုင်ငံတကာအရေးယူတန်းခတ်မှုတွေနဲ့ပတ်သက်ပြီးမြန်မာလုပ်ငန်းကြီးတွေဘက်ကတစုံတရာတုံ့ပြန်ပြောဆိုတာမရှိသေးပါဘူး။ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့အထူးကိုယ်စားလှယ်ခရစ်စတင်ရှာနာဘာဂနာကအနာရယူထားတဲ့မြမတက်မရော်နဲ့အစဉ်တစိုက်ဆက်သွယ်ဆွေးနွေးနေတာဖြစ်ပြီးစစ်တပ်ခေါင်းဆောင်ပိုင်းရဲ့ဒဏ်ခတ်ပိတ်ဆို့မှုတွေနဲ့ပတ်သက်တဲ့သဘောထားကိုမလ3ရက်နေ့ကုလသမဂ္ဂသတင်းစာရှင်းလင်းပွဲမှာအခုလိုပြောပြပါတယ
် I had discussion with the army and I warned them thatMember states and security council might take
စစ်တပ်နဲ့ဆွေးနွေးခဲ့ပြီးအဖွဲ့ဝင်နိုင်ငံတွေနဲ့လုံခြုံရေးကောင်စီအနေနဲ့ပြင်းပြင်းထန်ထန်အရေးယူဆောင်ရွက်နိုင်တယ်လို့သတိပေးခဲ့ပေမဲ့စစ်တပ်ဘက်ကတော့သူတို့အနေနဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကရိုးနေပါပြီးအတိတ်တုန်းကလည်းဒီဒဏ်ခတ်ပိတ်ဆို့မှုတွေကိုကျော်လွှားနိုင်ခဲ့တယ်လို့ပြန်ဖြေတဲ့အကြောင်းကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့အထူးကိုယ်စားလှယ်ကပြောဆိုခဲ့တာပါမြန်မာစီးပွားရေးဥပိုင်လီမိတက်နဲ့မြန်မာစီးပွားရေးကော်ပိုရေးရှင်းလုပ်ငန်းကြီးနှစ်ခုဟာဆိုရင်ကုန်သွယ်ရေးတယံစာတတူဖော်ရေးအဖျော်ယမကာစေးလိမ်နဲ့လူသုံးကုန်ပစ္စည်းတွေအပါအဝင်မြန်မာစီးပွားရေးအတွင်းဂန္ဓာပေါင်းစုံမှရင်းနှီးမြှုပ်နှံဆောင်ရွက်နေတာဖြစ်ပါတယ်ရွေးကောက်ခံရတအစိုးရကိုဖြုတ်ချပြီးမြန်မာပြည်သူတွေအပေါ်ဖိနှိပ်မှုတွေမှာတာဝန်ရှိတဲ့စစ်တပ်ရဲ့စီးပွားရေးအရင်းမြစ်တွေကိုအထူးပြစ်မှတ်ထားတန်ခတ်တာဖြစ်ကြောင်းအမေရိကန်အစိုးရဘက်ကပြောဆိုထားတာပါရွေးကောက်ခံလွှတ်တော်ကိုယ်စားလှယ်တွေဖွဲ့ထားတဲ့ပြည်တော်စုလွှတ်တော်ကိုစားပြုကော်မတီ CRPH ရဲ့ကုလသမဂ္ဂဆိုင်ရာအထူးကိုယ်စားလှယ်ဒေါက်တာဆဆာကတော့နိုင်ငံတကာကအချိန်မလွန်ခင်အရေးယူဆောင်ရွက်ကြဖို့တိုက်တွန်းပါတယ
် So international community has to act now
နိုင်ငံတကာအတိုင်းဝိုင်းဘက်ကပြစ်မှတ်ထားအရေးယူဒဏ်ခတ်မှုကိုချိတ်ဆက်ဆောင်ရွက်ကြရပါမယ်တဲ့မြန်မာစစ်တပ်ရဲ့စစ်ပွားရေးသူတို့ကုမ္ပဏီတွေပေါ်မှာပြစ်မှတ်ထားအရေးယူဆောင်ရွက်ခဲ့တဲ့အတွက်လဲအမေရိကန်ဗြိတိန်အစိုးရတွေပြည်သူတွေကိုအထူးကျေးဇူးတင်တယ်လို့ဗြိတိန် Sky News ကိုပြောခဲ့တာပါလွတ်လပ်ခွင့်နဲ့ဒီမိုကရေစီရေးအတွက်သာတောင်းဆိုကြတဲ့မြန်မာပြည်သူတွေကိုတပ်ဖြတ်ဖို့အတွက်မြန်မာစစ်တပ်ဟာနိုင်ငံစီးပွားရေးကနေသူ့ဟွက်ရယူထားတဲ့ငွေနဲ့လက်နက်တွေဝယ်နေတာလို့သူကပြောခဲ့တာပ
ါ For their freedom and democracy so the world has to act before it's too late
မြန်မာစီးပွားရေးဥပိုင်လီမိတက်ရဲ့ရှယ်ယာပိုင်ဆိုင်မှုအချက်လက်တွေအရအကျိုးအမြတ်တွေကိုစစ်တပ်တွင်စနစ်တကျခွဲဝေတာတွေ့ရပြီးဒီထဲမှာလူခွင့်ရေးအကြီးအကျယ်ချိုးဖောက်မှုမှာတာဝန်ရှိသူတွေလည်းပါတယ်လို့အမေရိကန်ဘဏ္ဍာရေးဝန်ကြီးဌာနကြေညာချက်ကဖော်ပြပါတယ်စီးပွားရေးမြို့တော်ရန်ကုန်မှာတော့လက်ရှိမှာဆီယနာသိန်းစန့်ကျင်ဆန္ဒပြပွဲတွေကြောင့်လုပ်ငန်းတွေမလဲပတ်နိုင်ပါဘူး။နိုင်ငံတကာတံခါးပိတ်ဆို့မှုကြောင့်နိုင်ငံတကာငွေကြေးအလွှဲပြောင်းမှအခက်အခဲဖြစ်နိုင်တယ်လို့ပြည်တွင်းစီးပွားရေးအဝင်အဝိုင်းကစိုးရိမ်ကြပါတယ်။အမေရိကန်အဝတ်ထည်နဲ့ဖက်နက်ကုန်အမှတ်တစ်စိတ်တစ်ထောင်ကျော်ပါတဲ့ကုန်သွယ်ရေးအသင်းကြီး American Apparel and Footwear Association ရဲ့ဥက္ကဋ္ဌလည်းဖြစ်အမှုဆောင်ညွှန်ကြားရေးမှူးလည်းဖြစ်တဲ့စတီဗင်လာမာကတော့မြန်မာနိုင်ငံမှာဒီမိုကရေစီကိုငြိမ်းချမ်းစွာပြန်လည်ကျင့်သုံးရေးနောက်ဖန်ခံထားရသူအလုံးပြန်လှုပ်ပေးရေးအတွက်တိုက်တွန်းတောင်းဆိုထားပါတယ်
We've been very outspoken in denouncing the coup. We're urging an immediate peaceful restoration of democracy.
ဆီယနာတိမ်မှုအဆုံးသတ်ရေးအစိုးရဘက်ကဖိအားပေးဆောင်ရွက်ဖို့ကိုလည်းတိုက်တွန်းထားပါတယ်။ဒါပေမဲ့ဒီလိုဆောင်ရွက်တဲ့နေရာမှာလုံသားတွေကိုမထိခိုက်စေဖို့လည်းတိုက်တွန်းထားပါတယ်။လုံသားတွေရဲ့အသက်မွေးဝမ်းကြောင်းအလို့အကိုင်းနောက်သူတို့အခွင့်အရေးကိုကာကွယ်ပေးဖို့ကတိတ်ပြီးတော့အရေးကြီးပါတယ်လို့ပြောခဲ့တာပါ။ဆဲအုပ်ချုပ်ရေးကျင့်သုံးနေတဲ့လိုင်သားယာရွှေပြည်သားတို့ကဆက်မှုလုပ်သားတွေကတော့လုံခြုံရေးစိုးရိမ်ချက်နောက်အလုပ်တွေရန်နာလိုက်ရတာကြောင့်လဲရန်ကုန်ကိုစွန့်ခွာနေကြရပါတယ်။နိုင်ငံတကာရဲ့တန်ခတ်ပိတ်ဆို့မှုတွေကြောင့်တိမ့်နဲ့ချီတဲ့အထက်ချုပ်လုပ်သားတွေထိခိုက်မဲ့အရေးစိုးရိမ်ချက်တွေလည်းရှိပါတယ်။ဒါပေမဲ့အထက်ချုပ်လုပ်သားခေါင်းဆောင်တွေကတော့အာဏာသိမ်းတာကိုဆက်လက်ဆန့်ကျင်မယ်လို့ပြောကြပါတယ်။
နော်တက်ကြလို့ရှာတဲ့ဥဆောင်သူတယောက်အနေနဲ့ရောပြည်သူတယောက်အနေနဲ့ရောပေါ့နော်ကျမတို့မြန်မာနိုင်ငံမှာဒီစစ်အာဏာရှင်ရဲ့လက်အောက်မှာတော့ကျမတို့တွေလည်းဟိုဟာပေါ့မနေနိုင်ဘူးကျမတို့ရဲ့အနာဂတ်မျိုးဆက်တစ်တွေကိုလည်းကျမတို့ထားနိုင်ဘူးပေါ့နော
်အထက်ချုပ်လုပ်ငန်းတွေကမြန်မာပို့ကုန်လုပ်ငန်းကဏ္ဍမှာအရေးပါပါတယ်မြန်မာနိုင်ငံဆိုင်ရာဥရောပကုန်သည်ကြီးများအသင်းရဲ့နောက်ဆုံးထုတ်စည်းင်းတွေအရ2018ခုနှစ်အတွင်းမြန်မာအထက်ချုပ်လုပ်ငန်းကဏ္ဍရဲ့တင်ပို့မှုဟာတန်ဖိုးဒေါ်လာ 4.59 ဘီလီယံရှိတယ်လို့ဖော်ပြပါတယ်။နမယကုန်မှတ်တစိတ်တွေအနေနဲ့တခြားနိုင်ငံတစ်ခုကိုရွှေ့မယ်ဆိုတဲ့ကိစ္စကမလွယ်ကူသလိုပဲတကယ်လို့ရွှေ့သွားပြီဆိုရင်လည်းမြန်မာနိုင်ငံကိုတစ်ခါပြန်လာဖို့ကလည်းမလွယ်ကူဘူးလို့ကျွမ်းကျင်သူတွေကသုံးသပ်ကြပါတယ်ရှင်။
မန္တလေးတိုင်းတင်ဆက်တဲ့စီးပွားရေးကဏ္ဍကိုနားဆင်ကြရတာပါအခုခါတော့ဘလော့ဂါတွေပြောသမျှအစီအစဉ်ဖြစ်ပါတယ်ဆရာနာသိန်းအုပ်ချုပ်နေတဲ့မြန်မာအစိုးရကိုအားမပေးဖို့နဲ့ဒီမိုကရေစီလူလာတဲ့မြန်မာပြည်သူတွေဘက်ကရပ်တည်ဖို့ဂျပန်နိုင်ငံရေးသမားတွေနဲ့ဂျပန်ပြည်သူတွေကိုဂျပန်ရောက်မြန်မာတွေကစ조사စည်းရုံးနေကြပါတယ်အနုမြူဘုံနံတင်ထားတဲ့ဟီရိုရှိမားမြို့ကထာဝရညဉ့်ဉန်းရေးမီးတောက်ကိုမီးကူပြီးမြန်မာပြည်သူတွေညဉ့်ဉန်းအောင်စုတောင်းနိုင်ခဲ့တဲ့အထိဂျပန်နိုင်ငံကမြန်မာအရေးလှုပ်ရှားမှုအကြောင်းကိုတော့မတ်ဆွေမြတ်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြထားပါတယ
်မြန်မာနိုင်ငံမှာစစ်အာဏာသိမ်းအုပ်ချုပ်မှုကိုကန့်ကွက်ဆန့်ကျင်ဆန္ဒပြတဲ့ပြည်ရင်းကပြည်သူတွေကိုပြည်ပနိုင်ငံတွေမှာရှိနေကြတဲ့မြန်မာပြည်သူတွေကလည်းတက်နိုင်တဲ့ဘက်ကနေအားပေးနေကြပါတယ်ဂျပန်နိုင်ငံမှာဆိုရင်ဂျပန်နိုင်ငံရဲ့သမားတွေဂျပန်ပြည်သူတွေမြမအရေးကိုစိတ်ဝင်စားအာရုံစိုက်လာအောင်လို့မြမအတိုင်းဝိုင်းကစ조사ဆောင်ရွက်နေကြပါတယ်။ဖြီတောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH ကဖွဲ့ထားတဲ့အစိုးရကိုလက်ခံအတိအမှတ်ပြုဖို့အတွက်ဂျပန်လွှတ်တော်အမတ်တွေကိုမြမလူငယ်တချို့ကစီယုံတိုက်တွန်းနေပါတယ်။ဂျပန်ရဲ့လက်ရှိအာဏာရပါတီကအမတ်တွေရောအတိုက်ခံပါတီကအမတ်တွေနဲ့ပါတွေ့ဆုံဆွေးနွေးမှုတွေရှိနေတဲ့အကြောင်းစီယုံလှုပ်ရှားနေသူမတ်လဲကအခုလိုပြောပြပါတယ်။
ဒီကကတော့ဒီ CRPH ပေါ့နော်ညီမပြည်သူတို့ကရွေးချယ်တင်မြှောက်ထားတဲ့အစိုးရဟောပေါ့နော်ဖက်ဒရယ်ပြည်ထောင်စုအစိုးရပဲပြောမှာပေါ့နော် CRPH ဆိုတာဗါလဲဆိုတာသိဖို့ရယ်ပြီးတော့ဒီ CRPH ကိုလက်ခံဖို့အတွက်ညီမတို့ဒီ CRPH ကထုတ်ပြန်တဲ့ဟာတွေပြီးတော့ဥပဒေနဲ့ပတ်သက်ပြီးတော့လည်းဂျပန်တို့တွေဟောပေါ့နော်ဘာသာပြန်ပြီးတော့လွတ်တော်ပြီးတော့ဒီအကြီးကဲပေါ့နော်ဌာနဆိုင်ရာအကြီးကဲနဲ့တွေ့ဆုံပြီးတော့မှဆွေးနွေးနေပါတယ်မှာအသေးစိတ်ကတော့လောလောဆယ်ဟိုပြောလို့မရတဲ့အကြောင်းရတယ်ရှိရပေါ့နော်တောင်းအောင်မြင်တဲ့လောက်လည်းအောင်မြင်နေပါတယ်အခုစစ်တပ်နဲ့ပြည်သူနဲ့ဖြစ်နေတဲ့ပွဲမှာဒီ CRPH ကိုထောက်ခံခြင်းရဆိုရင်ပြည်သူဘက်ကပါတယ်ဆိုတဲ့ဟာမျိုးတစ်ခုနေနဲ့ဖိအားတစ်ခုနေနဲ့ပေးပြီးတော့မှဆွေးနွေးနေရပေါ့နော
်ဂျပန်နိုင်ငံရင်းသမားတွေနဲ့တွေ့ဆုံတဲ့အခါမှာဒီ CRPH ကိုထောက်ခံဖို့တစ်ခုပဲလားဘာလို့လဲဆိုတော့ဂျပန်နိုင်ငံကပြောရမယ်ဆိုရင်ဒီမြန်မာနိုင်ငံမှာဒီလာပြီးရင်းနှီးမြှုပ်နှံထားတဲ့ဂျပန်ကုမ္ပဏီတွေဆိုတာနေတာမဟုတ်ဘူးလေအဲ့တော့အဲ့ဒီကုမ္ပဏီတွေနဲ့ပတ်သက်လို့အဲစီးပွားရေးဆက်တွေဖြတ်တာမျိုးအဲ့ဒါမျိုးလုပ်ဖို့အတွက်ကိုတိုက်တွန်းတာမျိုးတွေရှိလာအဲ့ဒါလည်းအသေးပြားစေ
ရှိပါတယ်ပြောရမယ်ဆိုလို့ပြင်ဂျပန်ကကျွန်တော်ပိုးစင်ပေါင်းဆက်ကနေရပါတော့ဆိုရစစ်တပ်နဲ့လည်းရန်ပနံတင်ခဲ့တဲ့အဖွဲ့အစည်းတစ်ခုပေါ့နော်ပြည်သူလူထုလည်းထောက်ပံ့နေဟိုနိုင်ငံတစ်ခုလည်းဖြစ်တယ်ပေါ့နော်ဒါမှမဟုတ်ဒီချိန်နေမှာသူတို့ရဲ့ ODA ထောက်ပံ့ပေါ့နော်ရက်တန့်ဖို့ရေပြည်အခါကြောင့်မြန်မာနိုင်ငံမှာဝင်ရောက်နေတဲ့400ကျော်သောဒီစီးပွားရေးပေါ့နော်အဲ့ဒါတွေကိုအလုံးရက်တန့်ပေးဖို့ပေါ့နော်မပူပေါင်းပေးဖို့ပြောရမယ်ဆိုရင်ခီရင်းလိုမျိုးပေါ့နော်ပြပတ်တတာလှုံ့ဆော်ပေးဖို့ရေပြည်အခါကြတော့ဒီဩစတြေးလျလိုမျိုးပေါ့အာနာရှင်ရဲ့တာသိမိရေမိသားစုဝင်တွေကိုဗီဇာဗန်နာမျိုးပြီးတော့စီးပွားရေးအရာပိတ်ဆို့မှုတွေပြီးတော့အလိုမျိုးဗီဇာအရာပိတ်ဆို့မှုတွေလုပ်ပေးဖို့လည်းတောင်းဆိုပါတယ်မှာ
အဲ့လိုမျိုးတောင်းဆိုတဲ့အခါမှာရောတုံ့ပြန်မှုတွေကဘယ်လိုမျိုးရလဲဟိုအပြုသဘောဆောင်တဲ့တုံ့ပြန်မှုတွေကိုရပါလားရှင
်အပြုသဘောဆောင်တဲ့တုံ့ပြန်လားဆိုတော့ဒီချိန်နေမှာအခုအလုံးဝမြင်တွေ့နေရတဲ့အတိုင်းပဲပေါ့နော်ဂျပန်ကတော့တိကျပြတ်သားတဲ့အဖြစ်တစ်ခုထွက်မလာသေးဘူးပေါ့နော်လောလောဆယ်အချိန်မှာသူတို့တွေကဒီမြန်မာစစ်ဆိုးရနဲ့အဲကောင်းမွန်တဲ့ဆက်ဆံရေးရှိရတဲ့အကြောင်းမလို့စစ်ဆိုးရကိုချောင်းဖြမယ်အဲ့လိုမျိုးပလန်တစ်ခုသူတို့မှရှိရပုံပါပဲဗီဇာဘန်နဲ့ကိစ္စတွေဒီစီပွားရေးပိတ်ဆို့မှုတွေအတွက်ကတော့သူတို့တွေစဉ်းစားပါမယ်ပေါ့နော်ပြတ်သားတိကျပြတ်သားတဲ့အဖြစ်ကတော့မရသေးဘူးမလောလောဆယ်မှာဒါပေမဲ့ဒီတိုက်ခန့်ပါတီရောတခြားသူတို့အနာရပါတီတွေရောအလုံးကိုဟိုpressure ပေါ့နော်တနင်္လာနေ့pressure ပေးရင်ဆွေးနွေးရင်လည်းလုံဆောင်နေပါတယ
်ဒါကတော့ဟိုနိုင်ငံရေးသမားတွေဘက်ဟိုတိုက်တွန်းနေတဲ့အပိုင်းပေါ့လေနောက်ဒီဂျပန်ပြည်သူတွေဒီမြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေကိုပို့ပြီးတော့သိလာအောင်ကိုလုပ်နေတဲ့အပိုင်းအောင်လည်းပြောပြပါလားရှင
်ဂျပန်ပြည်သူတို့သိအောင်လုပ်နေတာကတော့ငွေတွေကအဖွဲတော်တော်များများဟိုစိတ်ဝင်စားအောင်ပေါ့နော်ကာတွန်းလေးနဲ့လုပ်တာအနီမေလေးနဲ့လုပ်ထားရတဲ့ရှိရယ်ပြီးတော့လုံးဝမြန်မာနိုင်ငံရဲ့ဖြစ်ပျက်နေတဲ့အခြေအနေတွေကိုလုံးဝပုံနေဒီ Twitter တန်ယူရေပေါ့နော်အားအပုံတွေရောအကုန်လုံး link နေနဲ့ဒီ QR code နဲ့လုပ်တယ်ပြီးတော့ pamphlet လေးလုပ်တယ်လုပ်ပြီးတော့ကျမတို့လူစီကားရဗုဒ္ဓတွေမှာ like ပြီးတော့မှဝေကြတယ်ပြီးရခါကျတော့ဒီဂျပန်မြန်မာအဖွဲစည်းရေး page တွေရှိရယ်ပေါ့နော်အဲ့ page တွေမှာဆိုလို့ဖြစ်နေကျမတို့ဒီဟာတွေတတိယနေ့ကိုတင်ပေးတယ်ပြီးတော့အန်ဒီအဖွဲ့အစည်းမျိုးပေါ့နော်အာဆီယံနိုင်ငံမျိုးကူညီနေတဲ့အဖွဲ့အစည်းအကောင်ဆောင်တွေရှိရဲပြီးတော့ဘုံတော်ကြီးအနေဦးဆောင်ပြီးတော့မှတနိုင်ငံလုံးတည်အောင်လုပ်ဆောင်ပေးရမျိုးတွေပေါ့နော်အဲဒါဂျပန်ပြည်သူလူထုနားလည်လက်ခံလာအောင်မြန်မာပြည်ရဲ့အခြေအနေကိုလုံးဝသိပြီးတော့မှဂျပန်စိုးရတုံ့ပြန်မှုကဘယ်လိုလဲဆိုတာကိုသိပြီးတော့သူတို့လူမျိုးတွေကိုယ်တိုင်စိုးရကိုဖိအားပေးနိုင်ဖို့အတွက်ပေါ့နော်မြန်မာတို့တွေအားလည်းစ조사လုပ်ဆောင်နေပါတယ
်ဂျပန်ကုမ္ပဏီတွေမှာအလုပ်လုပ်နေကြတဲ့မြန်မာတချို့ကလည်းဆရာနာတင်ထားချိန်မှာမြန်မာနိုင်ငံနဲ့စီးပွားရေးမလုပ်ဖို့ကုမ္ပဏီလူကြီးတွေကိုတိုက်တွန်းစည်းရုံးမှုတွေလုပ်နေကြပါတယ်။တိုကျိုမြို့တော်ကကမ္ဘာကျော် Fujitsu နည်းပညာကုမ္ပဏီမှလုပ်နေတဲ့မတ်တနာညွန့်ကသူတောင်းဆိုခဲ့တာကိုခုလိုပြောပြပါတယ
်။အဲလုပ်နေတဲ့စီမံရေးဆိုရှင်ရပ်ပြီးဖို့အတွက်ရဲ့အင်းနောက်လေးမလုပ်ဖို့အတွက်ရဲ့အဲ့ဒီစီမံရေးတွေမလုပ်တာနဲ့ပတ်သက်ပြီးတော့ဘယ်လိုပြောမလဲဟို business မိုင်းကနေပြီးတော့ pressure ပြီးတော့ business ဆင်းတယ်ပေါ့နော်အဲ့ပြီးတော့နောက်တစ်ခုတောင်းဆိုပေးတာကတော့ဒီ Fujitsu ဆိုတာကမြန်မာပြည်မှာလေလူတင်များတဲ့ company နိုင်ငံတကာမှာလေလူတင်များတဲ့ company ကနေပြီးတော့အဲဒီ company ကနေပြီးတော့ဒီမြန်မာပြည်စစ်တပ်ရဲ့အဲလူမဆန်တဲ့လုပ်ချက်တွေကိုသဘောမတူလက်မခံပါဘူးဆိုပြီးတော့ရှုံချတဲ့ statement ကိုထုတ်ပြောတာကိုအဓိကတောင်းဆိုပေးတာပါပေါ့နော်ဒါပေမဲ့တောင်းဆိုခဲ့ပြီးမြင့်သူတို့ဟိုအဖြေဆိုပြီးကတော့ဒီအခုလက်ရှိအခြေအနေမှာ Facebook တွေမြန်မာပြည်စစ်တပ်နဲ့ပတ်သက်တဲ့အဲလုပ်ငန်းငွေဆိုတာလေလုံလာလေဟိုမရှိပါဘူးဆိုတော့အကြောင်းကိုပြန်ရတယ်ဆိုတဲ့ဟာရယ်ဒါပေမဲ့အဲဒီ statement ထုတ်ဖို့အတွက်ကတော့ဒီတခြားနိုင်ငံရဲ့နိုင်ငံရေးမှာဝေရောက်ဆွတ်ဖက်တယ်လို့ဖြစ်မှာအတွက်အကြောင်းသူတို့ကဒီ statement အထိကတော့မထုတ်နိုင်ပါဘူးဒါပေမဲ့ဒီအေးစစ်စစ်ပြီးတော့ဖို့အတွက်ရဲ့သူတို့ကတော့ဘယ်လိုပြောမလဲနောက်လေးသတိထားပြီးတော့ဒီအခြေအနေတွေကိုအဲကြည့်ရှုဆောင်ရှောက်ချင်ပါတယ်ဆိုပြီးတော့အဖြေရထားပါတယ်ပေါ့နော်statement ကြီးကတော့မထုတ်လိုက်နိုင်ပေမဲ့ညီမတို့ဒီ Fujitsu မှာလုပ်နေတဲ့မြန်မာလူမျိုးတွေအတော့ကတော့ပေါ့နော်ဒီ CEO အထိဒီကိုယ့်ရဲ့ခံယူချက်ကိုပြောပြနိုင်တဲ့အတွက်အခြေအနေတစ်ခုကတော့ပေါက်ပြောက်သွားတယ်လို့ပြောမှာပေါ့နော
်သူတို့ရဲ့ Fujitsu company အကြီးအကဲတွေကိုတောင်းဆိုတဲ့လူမျိုးတခြား Japan company တွေမှာအလုပ်လုပ်နေကြတဲ့မြန်မာတွေအနေနဲ့စာရေးတင်နိုင်ဖို့လဲသူတို့ကအကူအညီပေးနေပါတယ
်ညီမတို့ Fujitsu ကိုထုတ်လိုက်နိုင်တဲ့အတွက်အခုဆိုလို့ရှိရင်ဒီတခြား company ကဟုတ်ကုတ်ကုမျိုးတင်ရင်တော့အမရေလို့ပြောလို့ရှိရင်ဒီအစအနေတိုက်ပြီးတော့ရေးစရာမလိုတော့ဘူးဒီ format ပုံစံကိုယူပြီးတော့အဲ့မှာကုမ္ပဏီနာမည်တို့ကိုယ့်နာမည်တို့ဖြည့်ယူနေပြီမဲ့ဟုတ်ရေးလို့ရပါပြီအမဘာလို့မဆိုလွယ်လွယ်ကူကူနဲ့တုံးလို့လည်းရပြီချက်ချင်းလည်းဟိုဟာချက်ချင်းလည်းဟိုရှောက်လို့ရတဲ့အခြေအနေကြီးဖြစ်သွားပါပြီ
အခုလိုမျိုးဂျပန်နိုင်ငံမှာရောက်နေကြတဲ့မြန်မာတွေကမြန်မာနိုင်ငံကဆက်ရနာတင်ထားသူတွေအပေါ်ဖိအားတွေပေးနေကြသလိုမြန်မာနိုင်ငံကပြည်သူတွေငြိမ်းချမ်းစေဖို့အတွက်အမှုမြုံဘုံတံတင်ခဲ့တဲ့ဟီရိုရှိမာမြို့ကထာဝရငြိမ်းချမ်းရေးမိတော့ကိုမိကူပြီးဆူတောင်းပေးတာအထိလုံနိုင်ခဲ့ပါတယ်မြန်မာနိုင်ငံအကြောင်းစိတ်ဝင်စားတဲ့ဂျပန်ဖုံးတော်ကြီးတွေစီစဉ်တဲ့ဒီပွဲဘလောက်ထူးခြားသလဲဆိုတာကိုမက်လေကရှင်းပြပါတယ
်ဟီရိုရှိမာမြို့ဘုံတင်ခဲ့တော့လူတွေမှာတောင်းတန်းချီတည်ဆုံးခဲ့ရပေါ့နော်အဲ့ဒီတော့ဆိုလို့ပြင်နေပြင်မဲ့တဲ့ပြည်သူတွေကတည်ဆုံးခဲ့ရတယ်ပေါ့မြန်မာနိုင်ငံမှာဆိုလဲသူတို့ ਨੇ တူညီနေတဲ့အရာတခုကဘာလဲဆိုတော့လုံးဝမတရားဟိုအသက်ခံနေရတယ်ပေါ့နော်အသက်ခံနေရပြီးတော့ပြည်သူလူထုကငြိမ်းချမ်းရေးအတွက်လိုလိုလားလားနဲ့တတိရှိရှိနဲ့အားလုံးကစီလုံးညီညွတ်စွာဘာသာမချလူမျိုးရေးမချမခွဲခြားပဲလှုပ်ဆောင်နေတဲ့ဟာအတွက်သူတို့တွေအရန်ကိုအားရတယ်မြန်မာပြည်ကိုလုံးဝငြိမ်းချမ်းတဲ့နိုင်ငံတခုအနေနဲ့ဟို ညာဆောင်ရောက်စီခြင်းနေဆိုတဲ့စန္ဒာနဲ့သူတို့ခွင့်တောင်းပြီးတော့မှဒီမင်းချမ်းမိတာကိုရခဲ့တာပေါ့နော်။ပြောမယ်ဆိုတော့မြန်မာပြည်သူလူထုအတွက်အမြန်ဆုံးသောငြိမ်းချမ်းရေးရပါစေဆိုတဲ့စိတ်နဲ့ဒီမှာဆိုရင်လုံးဝအဲ့နေရာဝင်ခွင့်မရှိတဲ့နေရာတစ်ခုပေါ့နော်။ပြည်နိုင်ငံမှာဒီငြိမ်းချမ်းရေးမိတာကိုညှိယူပြီးမှလုပ်တဲ့ပွဲလည်းမရှိတဲ့ဘူးတွေပေါ့နော်။ကိုမြန်မာနိုင်ငံရဲ
ဆိုင်အောင်နဲ့ဂျပန်စီးပွားရေးလုပ်ငန်းတွေအနေနဲ့ဆရာနာတင်ထားတဲ့အစိုးရနဲ့စီးပွားရေးလုပ်တာရဖို့အတွက်ဂျပန်ရောက်မြန်မာတွေနှီးမျိုးစုံကြိုးစားနေကြတာဖြစ်ပါတယ်ရှင်ကျွန်မဆုမြတ်ပါပါ
မဆူမြတ်မွန်တင်ဆက်တဲ့ဘလော့ဂါရီပြောသမျှအစီအစဉ်ပဲဖြစ်ပါတယ်ခင်ဗျာကျွန်တော်တို့ဗီဒီယိုတွေကအခုမနေ့6နာရီကနေ9နာရီအထိထုတ်လွှင့်တဲ့တနအီစာအစီအစဉ်ကိုမကြာခင်မနေ့7နာရီကနေ9နာရီအတွင်းလိုင်းဒိုမီတာ20ကီလိုဟတ်စ်တင်95.1တုံညလိုင်းဒိုမီတာ92ကီလိုဟတ်စ်88ရှင်းနှစ်တုံညလိုင်းဒိုမီတာ36ကီလိုဟတ်စ်88ရှင်းနှစ်တုံညလိုင်းဒိုမီတာ33နှစ်ကီလိုဟတ်စ်9300ကနေလဲ
radio
ကိုသုံးပြီးတော့ပြန်လဲဖမ်းယူနားဆင်နိုင်ကြပါတယ်ခင်ဗျာအခုတော့ဒီကနေ့မနက်ခင်းအတွက်သတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ပြောပြမှာပါမြန်မာနိုင်ငံမှာအာဏာသိမ်းထားတဲ့စစ်တပ်အနေနဲ့တပ်ဖြတ်နေမှုတွေဆန္ဒပြပြည်သူတွေအပေါ်မှာဖိနှိပ်မှုတွေကိုရပ်ပစ်ဖို့အတွက်ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကတနင်္လာနေ့မှာတောင်းဆိုလိုက်ပါတယ်မြန်မာနိုင်ငံမှာစစ်
lo nanga ye chen da a long go pyan pi hlut pi bo taung so chak go yo myanmar nanga democracy lan jam mo pyan shao pho tai twon chak go ba myanmar sit tak ka ni nyin pen ni ra chaung nanga daga atai wai ni ne myanmar nanga ye chin ni pyaung le twa aw gu de po pi khai ngai ma ma tan dei tan cha lou saung bo lo ni de lo le pyo ba de myanmar sit tak ka sin an na san chin san na pyan ni de pi du a mya pya go tat pyan ni da atwet american a so wa ga shong cha chaung သမရအင်ဗျူပြောခွင့်ရဂျန်ဆာကီကတနင်္လာနေ့သတင်းစာရှင်းလင်းပွဲမှာပြောကြားလိုက်ပါတယ
် We condemn this abhorrent violence against the Burmese people. Their Burmese junta continues to use lethal force against its own people.
မြန်မာပြည်သူတွေပေါ်မှာစစ်တပ်ရဲ့ဆက်ဆုပ်ပွဲအကြမ်းဖက်မှုတွေအတွက်အမေရိကန်အစိုးရကရှုတ်ချပါတယ်မြန်မာစစ်အာဏာရှင်ဟာသူ့ပြည်သူတွေပေါ်မှာအသက်သေးစေတဲ့အထိအင်အားသုံးနှိမ်နှင်းမှုတွေဆက်ပြီးလုပ်နေတာတွေ့ရပါတယ်မကြခင်ကပဲကလေးငယ်တွေပါအသက်ခံနေရတာကိုကြည့်ရင်စစ်အာဏာပိုင်တွေရဲ့ဆိုးဝါးတဲ့ကြောက်မဲ့ဖွယ်သဘောတဘာဝကိုတွေ့နိုင်ပါတယ်လို့ပြောသွားတာပါအခုလိုမြန်မာစစ်တပ်ဘက်ကလှုပ်ဆောင်နေမှုတွေနဲ့ပတ်သက်ပြီးအမေရိကန်အစိုးရကပြင်းပြင်းထန်ထန်ရှုံချထားပါတယ်ငြင်းချစွာဆန္ဒပြပြည်သူတွေကိုအကြမ်းဖက်ဖြိုခွဲနေတာနဲ့လူခွင့်ရေးဆိုင်ရာချိုးဖောက်မှုတွေကျူးလွန်နေသူတွေအတွက်သူတို့ကျူးလွန်မှုအတွက်ပြန်လည်ပေးဆပ်ရမယ်လို့လည်းသမရအင်ဗျူပြောခွင့်ရဂျန်ဆာဂီကထပ်မံပြောကြားခဲ့ပါတယ်မြန်မာနိုင်ငံမှာအာဏာသိမ်းထားတဲ့စစ်တပ်ကရန်ကုန်တကုံမြို့တဲ့တောင်ပိုင်းနဲ့တခြားနေရာတွေမှာအကြမ်းဖက်မှုတွေကိုချက်ချင်းရပ်တန့်ဖို့အတွက်ရန်ကုန်ဆွေရင်တန်ယုံကနေသတင်းထုတ်ပြန်ပါတယ်။ဒါအပြင်အရေးပေါ်ဆေးအဖွဲ့တွေ၊ကယ်ဆယ်ရေးအဖွဲ့တွေကိုမဟန့်တားဖို့အသွာလာတွေလုံနိုင်အောင်လမ်းဖွင့်ပေးဖို့လည်းတောင်းဆိုလိုက်ပါတယ်။တနင်္လာနေ့ညဘက်မှာတကုံမြို့တဲ့တောင်ပိုင်းမြို့နယ်ကပြည်သူလူထုပေါ်မှာစစ်တပ်နဲ့လုံခြုံရေးတပ်ဖွဲ့တွေကစစ်မြေပြင်သုံးလက်နက်ကြီးတွေအုံပြူပြီးတော့တိုက်ခိုက်နေတာသိရကြောင်းနဲ့ဒီအတွက်စိုးရင်ကြောင်းရန်ကုန်ဆွေရင်တန်ယုံကမကြသေးခင်ကပဲတန်ယုံ Facebook ကနေသတင်းထုတ်ပြန်ခဲ့တာပါမြန်မာနိုင်ငံမှာအာဏာသိမ်းထားတဲ့စစ်တပ်နဲ့ရဲတွေကအရတားပြည်သူတွေအပေါ်မှာမျက်ကမ်းလုံရမ်းပြီးတပ်ဖြတ်အကြမ်းဖက်မှုတွေကျူးလွန်နေတယ်လို့ပြင်းထန်နိုင်ငံခြားရေးဝန်ကြီး Yonif Lothadrian ကတနင်္လာနေ့မှာကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်မြန်မာစစ်တပ်ဟာစနေနေ့မှာအသက်သိငယ်တဲ့ကလေးငယ်တွေပါဝင်လူပေါင်း100ကျော်ကိုတပ်ဖြတ်ခဲ့တာဖြစ်ပြီးဒါဟာကိုယ့်ပြည်သူကိုကိုယ်ပြန်တက်နေတာမျိုးဖြစ်ပြီးဘာကုံမမမြင်တော့ပဲလူသက်အကျမ်းဖက်မှုကိုကျူးလွန်လိုက်တာဖြစ်ကြောင်းလည်းပြောပါတယ်။မြန်မာစစ်တပ်အနေနဲ့တပ်ဖြတ်မှုတန်တရားကိုအဆုံးသတ်ပြီးနိုင်ငံရေးကျင်းသားအလုံးကိုချွင်းချက်မရှိပြန်ပြီးလှုပ်ပေးဖို့လည်းပြင်သစ်နိုင်ငံခြားရေးဝန်ကြီးကထပ်မံတောင်းဆိုလိုက်ပါတယ
်။ကျေးဇူးပါခင်ဗျာ။ဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လုပ်ရေးမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးအတံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဂျွန်ဝေါ်ကာဖြစ်ပါတယ်။ဒီကနေ့မနေ့အတွက် VO ရဲ့အစီအစဉ်တွေကိုလိုင်းနိုမီတာ30 40 48တို့ကနေတင်ဆက်ခဲ့တာပါ။တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးဘေးအန္တရာယ်ကင်းဝေးတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညံဝင်းအောင်ပါခင်ဗျာ။